Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ view American တန်ကနေ2015ခုနှစ်ဇန်နဝါရီလ20ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 32 40 48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆံမိုးဝေပါ။ဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ကျွန်တော်တို့အအောင်ပါဒီမနေ့ခင်းသတင်းတွေကိုဒေါ်လာလာတန်းနဲ့အတူကြီးညာပေးမှာပါ။ကျန်းဖက်သမားတွေကိုတံပြန်တိုက်ခိုက်သွားဖို့ EU ဥရောပသမ္မတခေါင်းဆောင်တွေအစည်းအဝေးတည်းရချမှတ်လိုက်တာ။နောက်သမ္မတဥပမာအမေရိကန်ဒေသဆန်လူချင်းအင်ဂန်နီညဘက်မှာနိုင်ငံတော်အခြေပြမိန်ကွန်းပြောဆိုဖို့ရှိနေတာ။ဖမ်းဆီးထားတဲ့မြန်မာရဲဝန်နှံသုံးဦးကို KA ဘက်ကပြန်လွှတ်ပေးလိုက်တာ။ဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးမှာပါဦးဆံမိုးခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။သတင်းတွေအပြီးမှာဆိုရင်အရင်ဆုံးနားဆင်ကြရမှာကတော့ကချင်ပြည်နယ်ဘက်ကအခြေအနေပါ
။ဒီနေ့လည်းကျွန်တော်တို့ဒီနိုင်မှာအမကေစီကကျွန်တော်လက်ခံယူပြီးတော့မှဒီအစိုးရဖွဲ့တွေဒီနေ့ကျွန်တော်တို့
6နိုင်ပြည်ရဲ့ဖမ်းဆီးထားတဲ့မြန်မာရဲတပ်ဖွဲ့ဝင်3ယောက်ကိုကချင်းညဉ့်ညံ့အကျိုးစော်ဆောင်ကနေတဆင့်ပြန်ပြီးတော့လွှတ်ပေးခဲ့တဲ့အကြောင်းညဉ့်ညံ့အကျိုးစော်ဆောင်တူဦးရဲ့ပြောကြားချက်ဖြစ်ပါတယ်အပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်အဲ့ဒါအပြင်ပြည်အောင်စုလွှတ်တော်ကအဆိုပြုထားတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့သမ္မတဦးသိန်းစိန်ရဲ့တုံ့ပြန်ချက်မလေးရှားနိုင်ငံကိုရောက်နေတဲ့မွတ်စလင်လှေစီးပြေးဒုက္ခသည်တွေရဲ့အခြေအနေစတာတွေနဲ့အတူနိုင်ငံတကာသတင်းလှော်တာတပုတ်ကိုလည်းတင်ဆက်ပေးဖို့စီစဉ်ထားပါတယ်ဒါအပြင်နောက်ပိုင်းမှာတော့အင်္ဂလိပ်စာသင်ခန်းစာနဲ့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အပတ်စဉ်အစီအစဉ်တွေဖြစ်ကြတဲ့စီးပွားရေးနဲ့တုတ္တဆုံလင်းအမေရိကန်တခွင်စတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါ်လှလှတန်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
ကျန်းဖက်သမားတွေကိုတံပြန်တိုက်ခိုက်ဖို့အစီအစဉ်တတိယကို EU ဥရောပသမ္မတခေါင်းဆောင်တွေဟာမွတ်စလင်တိုင်းပြည်တွေနဲ့ပူးတွဲလှုပ်ဆောင်သွားမှာပါပြင်သစ်နဲ့ဘယ်လ်ဂျီယံနိုင်ငံကကျန်းဖက်တိုက်ခိုက်မှုပြီးထောက်လိုင်းအချက်လက်တွေကိုပူပြီးဖလှယ်သွားမှာလည်းဖြစ်ပါတယ် EU နိုင်ငံကြီးဝန်ကြီးတွေဟာဘယ်လ်ဂျီယံနိုင်ငံမှာတင်းလာနေတဲ့ရုံးကအရက်ဖွဲ့ချုပ်ဒီအမ်မူနဘီလ်အယ်လာရာဘီနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ် EU နိုင်ငံကြီးဌာနအကြီးအကဲဖရက်ဒရီကာမိုဂါရီနီကတော့ EU အနေနဲ့အကြမ်းဖက်တိုက်ခိုက်နှံချင်တဲ့အကြမ်းဖက်သမားတွေရဲ့ပုဂ္ဂိုလ်ရေးချက်လက်တွေကိုအာရဗ်နိုင်ငံတွေအာဖရိကအာရှနိုင်ငံတွေနဲ့ဖလှယ်သွားမယ်လို့ပြောကြားပါတယ်ဗြိတိန်နိုင်ငံကြီးဝန်ကြီးဖီလစ်ဟမ်မွန်ကဥရောပတိုက်လုံခြုံရေးအတွက်လိုအပ်တာတွေအားလုံးလုပ်သွားဖို့တနိမ့်တန်ချထားကြောင်းပြောပါတယ်အကြမ်းဖက်သမားတွေကိုအထီးရောက်ဆုံးနှိမ်နင်းမှုတာဝန်ရှိသူတွေအနေနဲ့ကြိုးစားနေပြီးလေရင်ခီးတဲ့စီးရင်ကိုလည်းအပြန်အလှန်ဖလှယ်သွားမယ်လို့ဆိုပါရယ်ပါလက်စတိုင်းအစ္စလာမစ်အဖွဲ့ဖြစ်တဲ့ Hamas ကို EU ရဲ့အကြမ်းဖက်အဖွဲ့အစည်းတွေကနေဖျက်သိမ်းလိုက်တဲ့ဆုံးဖြတ်ချက်ကိုလည်းပြန်လည်အယူခံဝင်မဲ့အကြောင်း EU ဝန်ကြီးတွေကပြောပါရယ်ဒီအဖွဲ့ဟာဇူလိုင်နဲ့ဩဂုတ်လတွေမှာရ90ကြာအစ္စရေးနဲ့အပြင်းထန်တိုက်ပွဲတွေဖြစ်ပွားခဲ့ပါရယ်ပြီးခဲ့တဲ့သတင်းပတ်ထဲဖော်ထုတ်နိုင်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြံစီမှုကိုနောက်ွယ်ကနေအဓိကစီစဉ်ခဲ့သူကလွတ်မြောက်နေစေဖြစ်တဲ့အကြောင်းဘယ်လ်ဂျီယံတရားရေးဝန်ကြီးကပြောဆိုထားတဲ့တစ်ချိန်ထဲမှာပဲဥရောပဒလောမှာလုံခြုံရေးအတွက်တတိထားဖို့လက်တလန့်ထားစေဖြစ်ပါတယ်အကြံဖတ်မှုကိုကြိုးကန်ခဲ့သူအဖြစ်တန်တရားရှိသူဟာထွက်ပြေးတိမ်းရှောင်သွားတယ်လို့ယူဆထားပြီးဂရိနိုင်ငံမှာဖမ်းဆီးလိုက်တဲ့လူ၄ဦးထဲမှာလည်းမပါဝင်ဘူးလို့ဘယ်လ်ဂျီယံတရားရေးဝန်ကြီးကိုအင်ဂင်းစ်ကပြောပါတယ်ဘယ်လ်ဂျီယံမီဒီယာတွေမှာတော့အကြံဖတ်ဖို့ကြံစီသူဖြစ်လို့ရှိနေသူဟာအဗ်ဒယ်ဟာမစ်အဘရော့ဖြစ်တယ်လို့လည်းဖော်ပြနေကြတာပါအသက်28နှစ်အရွယ်မော်ရီကိုနွေဘွားဘယ်လ်ဂျီယံနိုင်ငံသားဟာနိုင်ငံအရှေ့ပိုင်းကဗာဗီရာ့စ်မြို့မှာရှိတဲ့လျှို့ဝှက်အစ္စလာမစ်အစွန်းရောက်အဖွဲ့အဖွဲ့ကိုဥဆောင်သူအဖြစ်နဲ့လည်းတင်ပြရှိနေကြပါရခင်ဗျာ
ယီမန်မှာအစိုးရတပ်ဖွဲ့တွေနဲ့သဘုံတွေကြားတရကြတိုက်ပွဲဆုံးသက်ဖို့အပြည့်ရသဘောတူညီမှုရရှိပြီးနိုင်နိုင်ငံချာမှာမြို့တော်ဆိုင်းလိုက်ရှိဝင်းကြီးချုပ်ရဲ့အင်ဒိုကိုဟိုက်တိုင်းစစ်သွေးကြတွေကဝိုင်းထားတယ်လို့ယီမန်အစိုးရကပြောပါတယ်။အဲ့ဒီဝိုင်းထားချိန်မှာဆနိုက်တာဟီရာယင်ပြင်ရှိဝင်းကြီးချုပ်အင်ဒေါ်တွင်မှဝင်းကြီးချုပ်ခါလစ်ဘဟာရှိနေတဲ့အကြောင်းအစိုးရပြောခွင့်ရကထုတ်ဖော်ပြောကြားပါတယ်။ဟိုတိုင်းစစ်သွေးကြရဲ့တောင်းဆိုချက်တွေကိုတော့လူသိရှင်ကြားချက်ချင်းထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။အဲ့ဒီနေ့စောစောပိုင်းကတော့တမရရဲ့နန်းတော်ကနေဝင်းကြီးချုပ်ရဲ့ကားတန်းရှီထွက်ခွာလာခဲ့စဉ်ဝင်းကြီးချုပ်ဘဟာရဲ့ကားတန်းရှီကိုဟိုတီစစ်သွေးကြတွေကတိုက်ခိုက်ခဲ့ကြတယ်လို့သိရပါတယ်ထိုစဉ်ကဝင်းကြီးချုပ်အနေနဲ့ထိခိုက်ဒဏ်ရာရရှိခြင်းမရှိဘဲထွက်ပြေးလွတ်မြောက်ခဲ့ပါတယ်နောက်ပိုင်းမှာတနက်ပစ်ခတ်မှုနဲ့ပောက်ကွဲမှုတွေအပြင်းထန်ဖြစ်ပွားခဲ့လို့အဲ့ဒီနေရာကနေအရသားတွေထွက်ပြေးခဲ့ကြရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်လူအနည်းဆုံး3ဦးသေဆုံးခဲ့တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်အစိုးရသတင်းဌာနအဆောက်အဦကိုသဘုံတွေတင်ပိုက်ထားတယ်ဆိုတဲ့အတိမပြုနိုင်တဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ် ရီမဲနဲ့ဇိုင်ဒီရှိအိုက်လူနည်းစုတွေရဲ့အခွင့်အရေးတိုးပေးဖို့တောင်းဆိုနေတဲ့ဟူတီတပုံတွေဟာမြို့တော်ကိုပြီးခဲ့တဲ့စက်တင်ဘာလကတင်ပိုက်ခဲ့ပြီးနောက်ပိုင်းအစိုးရတည်ဖွဲ့ပွဲဖို့တောင်းဆိုထားတဲ့သဘောတူညီမှုကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။စတင်နေ့ကတော့ဖွဲ့စည်းပုံအခြေခံဥပဒေအသေးရွေးဆဲတဲ့စီဝေးဝဲကိုနှောက်ရှက်တဲ့အနေနဲ့ဟူတီတပုံတွေကသမရအဘက်မွန်ဆော်ဟာဒိယုံရဲ့အရာရှိချုပ်ကိုပြန်ပြီးဆွဲသွားခဲ့ပါတယ်။
American Tamara Barack Obama ha data sanaw chain ingani nya be myama sanaw chain bodaw ni mna pai ma American lut daw ni ye paung shi ma naingan daw a chi pya min kon pyo cha ma phit par de di min kon pyo cha ya ma Tamara Obama ha klei shi de mi ba ri alou tamara ri ne chaung da ri atwe nit kon akon ngwe pyan pe ya ma pu pe bu a chi sin le pa win par de win ngwe kaung du ri chan da de ban ni si ga ni a kha chin ngwe kaok khan pi a ku lo pyan pe ma phit par de di a chi sin ha ta thami ri ne u min ne mi ba ri ko ngwe chi thauk pan pe ni ya de mi ta su twin u saung lo lo ni tu sani maung ne 2 u ko kun yi bo phit de lo aim bureau ga so ba de da pyin chan ma yi ma kaung na chaung alou pyak kwet du ri ko တနည်းဈေးကွင်9ရက်အထိပေးဖို့အစုပြုထားတဲ့ဥပဒေကိုလည်းတမရကထောက်ခံထားပါရယ်အစီအမံပညာသင်ကြားနေသူတွေကလေးမရှိတဲ့အိမ်အောင်ရှင်တွေအတွက်နှစ်ကုန်အခွန်ပြန်အငွေပို့တိုးလာဖို့နဲ့အခမဲ့ community college မှာနှစ်နှစ် college ပညာသင်ကြားခွင့်အငင်းစားထောက်ပံ့ငွေအတွက်စုဆောင်းတာတွေလုပ်ဖို့ကိုလည်းတမရကတိုက်တွန်းမှုရှိနေပါရယ်ဒါအပြင်အကျန်းဖတ်သမားတွေကိုရင်ဆိုင်နေရတဲ့နိုင်ငံတကာအတိုင်းဝိုင်းနယ်လေအတူလက်တွဲလှုပ်ဆောင်မှုအကြောင်းလဲမိန်ကုံးမှာပါဝင်ဖို့ရှိရလို့သတင်းတွေမှာဖော်ပြကြပါရယ်အင်္ဂါနေ့ညနိုင်ငံတော်အခြေပြမိန်ကုံးပြောကြရမှာအခြေအတင်ဖြစ်နိုင်တဲ့ Republican တွေကြီးစိုးတဲ့လွှတ်တော်နေရဲ့ရှေ့မှာမှာပြောရမှာဖြစ်ပြီးတနိုင်ငံလုံးအတိုင်းတာမှာတော့သမရအပေါ်ပိုပြီးထောက်ခံသူတွေများပါရယ်ဟောဆွေနဲ့ဂျာနယ်နဲ့ NBC ရုပ်သံဌာနတို့ကကောက်ယူမှုစစ်တမ်းတွေအရသမရမိန်ကုံးပေါ်လွန်ခဲ့တဲ့နှစ်ကထောက်ခံမှု30နှစ်ရာခိုင်နှုန်းရှိရာကအခုနှစ်မှာ30ရှိရာခိုင်နှုန်းထိတက်လာခဲ့ပါတယ်။အမေရိကန်သမ္မတဥဘာမားရဲ့နိုင်ငံတော်အခြေပြမိန်ကုံးပြောကြားတဲ့အခါနာမှာသမ္မတကရော်မစ်ရှဲဥဘာမားရဲ့ဧည့်သည်တော်အဖြစ်မကြသေးခင်ကကျူဘာချင်းစခန်းကလွတ်မြောက်လာတဲ့အဲလန်ဂရော့စ်နဲ့အာကာသာယင်မှုစကော့ကယ်လီတို့တက်ရောက်မှာဖြစ်တယ်လို့အင်ဘီရောကတနင်္လာနေ့မှာကြေညာပါတယ်ခင်ဗျာ
။ကျူဘာနိုင်ငံနဲ့ဆက်ဆံရေးခြေလှမ်းတိုးမြှင့်မှုနဲ့တနိုင်ငံအကျိုးစီးပွားရှိရှိတဲ့ဂန္ဓာတွေမှာလည်းပူးပေါင်းဆောင်ရွက်မှုတိုးချဲ့ဖို့အမေရိကန်ပြည်ထောင်စုအနေနဲ့အဆင်သင့်ရှိတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနထိပ်တန်းအရာရှိတဦးကပြောပါရယ်ဇန်နဝါရီလ27ရက်နေ့ကနေ23ရက်နေ့အထိဟာဗာနာမြို့တော်မှာကျင်းပမဲ့သမိုင်းတင်ဆွေးနွေးပွဲတိုင်မီတင်းလာနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့တာဖြစ်ပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့တန်တမာဆက်ဆံရေးနဲ့လူဝတ်မှုကြီးကြပ်ရေးလုပ်ငန်းစဉ်တွေကိုတိုးတက်နိုင်စေမယ့်နည်းလမ်းတွေကိုလည်းဆက်လက်ဖော်ဆောင်သွားမှာဖြစ်တယ်လို့အမေရိကန်အစိုးရအရာရှိကပြောခဲ့ပါရယ်ခုလိုပုံမှန်ဆက်ဆံရေးပြန်လည်ထားရှိခြင်းဟာဆုချတဲ့သဘောမျိုးမဟုတ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ကျူးပါနဲ့ခိုင်မာတဲ့တန်တမာဆက်ဆံရေးထားရှိခြင်းအပြင်နိုင်ငံအကျိုးစီးပွားကိုရှေ့ရှုတဲ့အတွက်ဖြစ်ကြောင်းလည်းအဆိုပါအရာရှိကပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကျူးပါနိုင်ငံကိုအကြမ်းဖက်မှုအထောက်ပံ့ပေးတဲ့နိုင်ငံတွေစီးနဲ့မှထည့်သွင်းထားဆဲဖြစ်ပေမဲ့အဲ့ဒီစီးတွင်ထားမှုဟာပြန်လည်တုံ့တက်နေချိန်မှာတန်တမာဆက်ဆံရေးကောက်မွေတဲ့နည်းလမ်းတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ကြိုးစားကျူဘန်သွားမှာဖြစ်တယ်လို့လေအဲ့ဒီအမေရိကန်အစိုးရအရာရှိကပြောပါတယ်။ဒါအပြင်ကျူဘာနဲ့တန်တမာဆက်ဆံရေးပြန်လည်ထားရှိခြင်းအပြင်ကျူဘာမှာဖြစ်ထွန်းတိုးတက်မှုတွေပေါ်အပြုသဘောဆောင်တဲ့ရလဒ်တွေထွက်ပေါ်လာစေဖို့တွန်းအားပေးရရောက်စေလိမ့်မယ်လို့အမေရိကန်အစိုးရကယုံကြည်ထားတာဖြစ်ပါတယ်။ကမ္ဘာအနောက်ဘက်ခြမ်းရေးရအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးရော့ဘတ်တ်ဂျေကပ်ဆန်ဟာအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်မှာဖြစ်ပါတယ်။နှစ်ပေါင်း30ကျော်အတွင်းဒါဟာကျူးဘာကိုအမေရိကန်အဆင့်အမြင့်ဆုံးတန်တမာဦးပထမဦးဆုံးတွားရောက်တဲ့ခီးစဉ်လေးဖြစ်ပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE ကနေအင်္ဂါနေ့မနက်ခင်းသတင်းများကိုဆက်လက်ကြေညာနေပါတယ်။ကချင်လွတ်မြောက်ရေးတပ်ဖွဲ့ KAI ကဇန်နဝါရီလ14ရက်နေ့မှာဖမ်းဆီးထားတဲ့မြန်မာရဲ3ယောက်ကိုဇန်နဝါရီလ19ရက်နေ့ညနေကပြန်လွှတ်ပေးလိုက်ပါပြီ။ကချင်ရင်းရင်းအကျိုးဆောင်တွေကတဆင့်မြန်မာအစိုးရနဲ့စစ်တပ်တာဝန်ရှိသူတွေလက်ထက်လွှဲပြောင်းပေးလိုက်တာပါ။စစ်ဖက်အရာရှိတွေအပါအဝင်ဖားကန့်မျိုးနဲ့အုပ်ချုပ်ရေးမှုနဲ့ရဲစခန်းမှုတို့ရဲ့လက်ထက်ပြန်လည်လွှဲပြောင်းပေးခဲ့တယ်လို့ PCG လို့ခေါ်တဲ့ကချင်ရင်းရင်းအကျိုးဆောင်အဖွဲ့ကဦးလမိုင်ကွန်ကြာက VOE ကိုပြောပါရယ်။ဖားကန့်မျိုးနားမှာဖြစ်ခဲ့တဲ့လေးရကြတိုက်ပွဲတွေအတွင်းမှာလည်းဘေးလွရာရွှေ့ပြောင်းမှုပိတ်မိနေတဲ့ဒေသခံတွေရဲ့ ဖားကတ်မှာကြောက်စိမ့်လုပ်ငန်းလာရောက်လုပ်ကင်နေတဲ့တရုတ်လူမျိုးရာနဲ့ချီပြီးရှိနေတာကြောင့်သူတို့ရဲ့လုံခြုံရေးကိုမြန်မာအစိုးရအနေနဲ့ကာကွယ်ပေးဖို့မနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဟောင်းလီကပြောသွားပါတယ်။ဒါအပြင်တရုတ်တန်ရုံကတာဝန်ရှိသူတွေလည်းအဲဒီကိုတွားရောက်ပြီးလိုတဲ့အကူအညီပေးနေတယ်လို့ဆိုပါတယ်ခင်ဗျာ
။မြောက်ကိုရီးယားကွန်ပျူတာစနစ်တွေကိုလွန်ခဲ့တဲ့နှစ်ပေါင်းများစွာကအမေရိကန်ပြည်ထောင်စုအနေနဲ့ထုတ်ဖောက်ဝင်ရောက်နိုင်ခဲ့ပြီးခုလိုထုတ်ဖောက်ဝင်ရောက်နိုင်ခဲ့တဲ့ဤပညာစွမ်းကြောင့်အကြတိမီကဆိုနီရုပ်ရှင်ထုတ်လုပ်ရေးကော်ပိုရေးရှင်းကိုအင်တာနက်ကနေတိုက်ခိုက်မှုတွေမြောက်ကိုရီးယားကတာဝန်ယူလုပ်ဆောင်ခဲ့တဲ့ဆိုတာကိုအမေရိကန်ဘက်ကအတိအကျပြောနိုင်ခဲ့တာဖြစ်တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ကွန်ပျူတာစနစ်တွေကိုထိုးဖောက်ဝင်ရောက်နိုင်တဲ့ malware ကွန်ပျူတာနည်းပညာကိုအသုံးပြုခြင်းအပြင်2010ခုနှောင်းပိုင်းကစလို့မြောက်ကိုရီးယားရဲ့ကွန်ပျူတာတွေကိုအမေရိကန်ကထိုးဖောက်ဝင်ရောက်နိုင်ခဲ့တာဖြစ်တယ်လို့အမေရိကန်နဲ့နိုင်ငံခြားထောက်လှမ်းရေးအရာရှိတွေကကိုကိုကပြီးThe New York Times သတင်းစာကဖော်ပြခဲ့ပါတယ်။မြောက်ကိုရီးယားကိုပြပကဘာနဲ့ဆက်သွယ်ပေးထားတဲ့တရုတ်ကွန်ပျူတာကွန်ရက်တွေကိုအမေရိကန်ထောက်လှမ်းရေးကထိုးဖောက်နိုင်ခဲ့တာဖြစ်ပြီးမြောက်ကိုရီးယားဘက်ကအင်တာနက်ထိုးဖောက်တဲ့ hacker တွေရဲ့အသုံးများတဲ့မလေးရှားဆက်သွယ်မှုကတဆင့်ဆက်ဆံမှုကိုရရှိခဲ့တာဖြစ်ကြောင်းတောင်ကိုရီးယားနဲ့တခြားအမေရိကန်မဟာမိတ်နိုင်ငံတွေရဲ့အကူနဲ့ရယူပြီးအခုလိုတိုက်ရိုက်ထိုးဖောက်ဝင်ရောက်နိုင်ခဲ့တာဖြစ်တဲ့အကြောင်း The New York Times သတင်းစာကဖော်ပြပါတယ်။Sony ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းပေါ်နိုဝင်ဘာလကအင်တာနက်ကနေတိုက်ခိုက်မှုဟာမြောက်ကိုရီးယားလက်ချက်ဖြစ်ကြောင်းလူသိရှင်ကြားဆွဆွဲပြောဆိုနိုင်မှုသမ္မတဘရက်အိုဘားမားကိုနားချရမှာခုလိုမြောက်ကိုရီးယားကွန်ပျူတာစနစ်တွေကိုအမေရိကန်ကထိုးဖောက်နိုင်ခဲ့တဲ့အချက်ဟာအဓိကအကြောင်းဖြစ်တယ်လို့အစိုးရရရှိတွေကပြောကြောင်း New York Times သတင်းစာကကိုးကားဖော်ပြပါတယ်
ပပူအန်ယူဂီနီကထင်းသိမ်းစခန်းမှာနေထိုင်တဲ့နိုင်ငံရေးကိုလွန်ခွင့်လျှောက်ထားလို့သူတွေဆန္ဒပြနေကြောင်းလူ့အခွင့်အရေးအဖွဲ့ကပြောကြားလိုက်ပါတယ်။အရှေ့တောင်အာရှကျွန်းနိုင်ငံမှာဒီနိုင်ငံရေးကိုလွန်ခွင့်လျှောက်ထားသူတွေအမြင်နေထိုင်ဖို့ဩစတြေးလျရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့အခုလိုဆန္ဒပြနေကြတာပါ။ဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးပီတာဒန်နန်ကတော့အခုလိုပြဿနာတွေကိုဖြေရှင်းဖို့ပပူအန်ယူဂီနီအစိုးရနဲ့ဆွေးနွေးနေကြောင်းပြောဆိုပါရခင်ဗျာ
။
ဒါကတော့ထိတ်တန့်ရောက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါ်လှလှတန်းတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့ထုတ်လင်းချက်တွေကိုရေဒီယိုကနေအခုလိုနားဆင်နေတယ်လို့ internet ဆာမျက်နှာ bambis.voanews.com မှာလည်းအတန်လွှင့်ချနေတဲ့ဒီပိုင်းနဲ့တည်းနားဆင်နေပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါမယ်ရင်းဆုံးတော့ကချင်ပြည်နယ်ဘက်ကသတင်းနဲ့စပါမယ်ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ကဇန်နဝါရီလ14ရက်ရက်နေ့ကဖမ်းဆီးထားတဲ့မြန်မာရဲ3ယောက်ကိုဇန်နဝါရီလ19ရက်နေ့ညနေမှာပြန်လွှတ်ပေးလိုက်ပါပြီကချင်ညဉ့်ညဉ့်အကျိုးဆောင်တွေကတဆင့်မြန်မာစုရနဲ့စစ်တပ်တာဝန်ရှိသူတွေလက်ထက်ကိုလွှဲပြောင်းပေးလိုက်တာပါ။နှစ်ဖက်တိုက်ပွဲတွေကြောင့်အပြစ်ခတ်ရက်စဲရေးညှိနှိုင်းမှုတွေမှာကြန့်ကြာနေတယ်လို့ကချင်ညဉ့်ညဉ့်အကျိုးဆောင်အဖွဲ့ကပြောပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာပြောပြမှာပါခင
်ဗျာ။ KIA ကထိမ့်သိမ်းထားတဲ့မြန်မာရဲ3ယောက်ကိုမနေ့ညနေလောက်မှ PCG ခေါ်ကချင်ညဉ့်ညဉ့်အကျိုးတော်ဆောင်အဖွဲ့ကတွားရောက်ခေါ်ဆောင်ခဲ့ပြီးဖားကတ်မြို့နယ်အုတ်ချုပ်ရေးမှုနဲ့ရဲစခန်းမှုလက်ထဲပြန်လည်လွှဲပြောင်းပေးခဲ့တယ်လို့ PCG တာဝန်ခံတအုပ်ဖြစ်သူဦးလမိုင်ခွန်ကြာက VOE ကိုပြောပါတယ
်။မနေ့က16ရက်နေ့ကကျတော့နေ့လယ်နာရီ15လောက်မှကျတော့ဒီဖားကတ်နယ်ကြီးတို့ရှင်းချုပ်ထားတဲ့အထင်းသိမ်းထားတဲ့ဒီနေရာကိုကျွန်တော်တို့တွားခဲ့ပါတယ်။အဲတော့ဒီကိုတွားပြီးတော့မှပုံမှန်၄နိုင်လောက်မှတို့အမှတော်ရှိတဲ့ပုဂ္ဂိုလ်အနေနဲ့ကျွန်တော်တို့ဒီရေးသားရောက်ကိုလည်းအပေးပေးခဲ့တယ်။အောင်ကျွန်တော်ညနေ6နာရီ15လောက်မှာကျွန်တော်ဒီမြစ်ဖက်ကညနေရုံးညနေမူနဲ့ဖက်ကအုတ်ချွေးဟင်းတို့တစ်ထဲမှာပေါ့လေဒီမှာတပတ်6လဲတမမူလေးရှိတယ်။အဲတစ်ထဲကိုကျွန်တော်တို့လာရောက်တစ်ခက်ပြီးဖြစ်ပါတယ်ဗျ
။ January 19ရက်နေ့မတိုင်ခင်ကတည်းက KIA ဘက်ကမြန်မာလုံခြုံရေးတပ်ဖွဲ့ဝင်3ဦးပြန်လွှတ်ပေးဖို့ရှိပေမဲ့နှစ်ဖက်တိုက်ပွဲတွေဖြစ်နေတာကြောင့်အခုလိုရက်အနည်းငယ်ကြန့်ကြာသွားတာဖြစ်တယ်လို့ဦးလမိုင်ခွန်ကြာကပြောပါတယ်။ဇန်နဝါရီလ14ရက်နေ့ကကချင်ပြည်နယ်လမ်းဘက်ဆက်သွယ်ရေးဝန်ကြီးနဲ့အဖွဲ့ရဲ့ရင်ကို KIA ကစစ်ဆေးမေးမြန်းခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်3ဦးကိုထိန်းသိမ်းခဲ့ပြီးတဲ့နောက်မြန်မာအစိုးရတပ်နဲ့ KIA ကြားနှစ်ဖက်တင်းမာမှုတွေဖြစ်ခဲ့တာပါ။ဖားကတ်မြို့နားမှာဖြစ်ခဲ့တဲ့၄ရက်ကြာတိုက်ပွဲကာလအတွင်းဒေသခံတွေဘေးလွတ်ရာရွှေ့ပြောင်းဖို့မြန်မာစစ်တပ်ကခွင့်မပြုဘူးလို့စနေနေ့က KIO ကချင်လူမျိုးရေးဖွဲ့တာဝန်ရှိသူတဦးက VOE ကိုပြောပါရယ်အဲ့ဒီလိုပိတ်မိနေတဲ့သူတွေထဲမှာဖားကတ်မှာကြောက်စိမ့်လုပ်ငန်းလာရောက်လုပ်ကင်နေတဲ့တရုတ်လူမျိုးယာနဲ့ချီပြီးရှိနေရာကြောင်းသူတို့ရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကမနေ့ကအခုလိုပြောသွားပါရယ်
目前我们正在进一步了解核实
မြန်မာနိုင်ငံကအခြေအနေတွေကိုတရုတ်အစိုးရအနေနဲ့ထပ်ပြီးစုံစမ်းနေပါတယ် ပိတ်မိနေတဲ့တရုတ်နိုင်ငံသားတွေရဲ့လုံခြုံရေးအတွက်အသေးအချာတာဝန်ယူပေးဖို့မြန်မာအစိုးရကိုမြစ်တာရက်ခံထားပါတယ်။တရုတ်တန်ယုံကတာဝန်ရှိသူတွေလည်းအဲ့ဒီဒေသကိုတွားရောက်တွေ့ဆုံပြီးလိုတဲ့အကူအညီတွေပေးနေပါတယ်
။ဒါပေမဲ့တိုက်ပွဲတွေဖြစ်ခဲ့တဲ့နေရာကဖားကန်မြို့နဲ့ဆက်နမိုင်ကျော်လောက်ဝေးနေတာကြောင့်ပိတ်မိနေတဲ့ဒေသခံတွေထဲမှာတရုတ်နိုင်ငံသားတွေကိုမတွေ့ရဘူးလို့ဦးလမိုင်ခွန်ကြားကပြောပါတယ်။
ဆက်ပြောချက်ပြည်နေရဲ့ဆိုတဲ့နေရာမှာကျွန်တော်ကြည့်တော့ကဒီဖက်ကနေဆက်နမိုင်ဝေးတဲ့ကန်စီမှာဖြစ်တယ်ကန်စီအောင်ပါလီမှာဆက်ပြောဖြစ်တယ်အဲ့နေရာမှာကျတော့အမှရှိတဲ့ပြည်သူလူထုတွေကအများကြီးကျွန်တော်ခြံရင်းသားတွေလည်းများများတယ်ဗျအဲ့ချင်းရရှမ်းရဘုမာရလူဒီပေါင်းစုံပေါ်လေအမှနေထိုင်တဲ့နေရာဖြစ်တယ်အဲ့ဒါပဲသူတို့အဲ့မှာဒီကခါနေပေါ့လေသူတို့အမှနေတဲ့လူသိနေတယ်သိနေတယ်ဆိုရင်ဒီနေ့လည်းဒီဆက်ပြောဖြစ်တဲ့အောင်ပါလီเนี่ยมาอําชุยแล้วมาที่ตันซีน้ํามาชี้ยอกๆนี่สุดแล้วก็เราตีอ่ะเลยอําเราตีอ่ะแต่ว่าตีไม่มาป่าวเนี่ยทําไมคือเราซีน้ําเลยชินที่พัดมาที่ลึกกว่ากุมมีป่าวอันใหญ่ชื่อเนี่ยกุมมีอันใหญ่แท้มาลงงานเลยพัดได้ลึกได้อะไรอ่ะตีกุมมีก็ตรงนี้อ่ะเนี่ยไอ้เนี่ยพัดนี่ตรุตีสุดนี่ตัดได้นี่ตรุไปคิดกองคิดเลยเนี่ยอําว่าไต่ปุ๊บมาไปนี่แล้วไม่เข้าอยู่
နိုင်ငံလုံးဆိုင်ရာအပြစ်ခက်ရစဲရေးကြိုးပမ်းနေတဲ့အချိန်မှာအခုလိုတိုက်ပွဲတွေပြန်ပြီးဖြစ်နေတာကြောင့်ဆွေးနွေးညှိနှိုင်းမှုတွေမှာအခက်အခဲတွေရှိလာနိုင်တယ်လို့သုံးသပ်သူတွေရှိပါတယ်။ဒါပေမဲ့နှစ်ဖက်အောက်ခြေတပ်တွေတိုက်ပွဲဖြစ်ရင်ဆက်ပြေးပြတ်မသွားအောင်ထိန်းချုပ်နိုင်ဖို့ KIA နဲ့အရင်ကတည်းကညှိနှိုင်းသဘောတူညီချက်တွေရှိထားပြီးသားဖြစ်တယ်လို့မြန်မာငြိမ်းချမ်းရေးစင်တာ MPC ကဒေါက်တာမင်းစောဦးကပြောပါတယ
်။အခုလက်ရှိဖားကတ်မှာပေါ့နော်တိုက်ပွဲတွေဖြစ်တာရှိပေမဲ့တိုက်ပွဲတွေကတခြားနေရာကိုတော့အဲ့လိုပြန့်သွားတဲ့အနေအထားတော့မရောက်သေးဘူးခင်ဗျာ။ဟုတ်တယ်မို့ကျွန်တော်တို့ဒီ KIO နဲ့အစိုးရဂျာမာ2013မေလမှာသဘောတူညီချက်တခုရှိတယ်အောက်တိုဘာမှာသဘောတူညီချက်တခုရှိတယ်2014မေမှာတခုရှိတယ်ပေါ့နော်အဲ့အရာတွေကိုကြည့်လိုက်မယ်ဆိုလို့ရှင်ဒါတွေကဒီတစ်ဖက်နဲ့တစ်ဖက်နဲ့ဒီပြစ်ခတ်တိုက်ခိုက်မှုတွေဖြစ်လာလို့ရှင် short ချနိုင်မှုအတွက်လောက်ထားသဘောတူညီချက်တွေ
ကချင်ငင်းငယ်ကြီးအကျိုးတော်ဆောင်အဖွဲ့ကဦးလမိုင်ခွန်ကြားကတော့ January လကုန် February လစန်းလောက်မှာရထားတဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ UPWC နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေပါဝင်တဲ့ NCCT တို့ဆွေးနွေးပွဲတွေမှာကချင်ပြည်နယ်တိုက်ပွဲကြောင့်ကြံ့ကြာမှုတွေရှိနိုင်တယ်လို့ခန့်မှန်းကြောင်းပြောပါရရှင်
။မိုင်းအင်ဂျင်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့6ပွင့်ဆိုင်ဆွေးနွေးရေးကိစ္စကိုဆက်ပါမယ်။ပြီးခဲ့တဲ့ပြည်တော်စုလွှတ်တော်အစည်းအဝေးအတွင်းတောင်းဆိုခဲ့တဲ့6ပွင့်ဆိုင်တွဲဆောင်ရေးတောင်းဆိုချက်ဟာလူအချက်တွေရှိနေသေးတဲ့အတွက်ပြည်ထောင်စုလွှတ်တော်ကမူပေါင်းလေးတေချာချမှတ်ပြီးမှသာစီမံဆောင်ရွက်ဖို့လိုတယ်လို့သမ္မတဦးသိန်းစိန်ကမနေ့ကပြည်ထောင်စုလွှတ်တော်ကိုတဝန်လွှာပို့ခဲ့ပါတယ်။အခုလိုလွှတ်တော်တောင်းဆိုချက်ပေါ်သမ္မတကလက်တော်တွေးတင်တယ်လို့မယူဆတဲ့အတွက်အကြောင်းပြချက်ပေးပြီးတော့ညှင်းပယ်လိုက်တဲ့သဘောမျိုးဖြစ်နေတယ်လို့လွှတ်တော်ကိုယ်စားလှယ်တချို့ကတုံ့သက်ကြပါတယ်။အပြည့်အစုံကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုအောင်ရင်မောင်မောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပြည်ထောင်စုတော်စစ်နှစ်ချိန်မြောက်စီးပွားရေးကျင်းပတဲ့နေ့မှာနိုင်ငံတော်သမ္မတက6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးနဲ့ပတ်သက်တဲ့အကြောင်းပြန်ကြားမှုတဝန်လောင်ကိုပေးပို့လိုက်တာပါ။ပေးပို့လာတဲ့တဝန်လောင်အရတော့ပြည်အောင်တော်ကတောင်းဆိုထားတဲ့6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးမှာကိုစားပြုမှုတွေပို့ပြီးလိုအပ်တာဆွေးနွေးရမယ့်မူပေါင်းတွေပါရှိဖို့လိုနေတာတွေကိုအကောင်းဆုံးစီမံနိုင်မှုအကြောင်းပြန်လာတဲ့သဘောလို့6ပွင့်ဆိုင်ဆွေးနွေးရေးမှာတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကရွေးချယ်ခံထားရတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်ခေါင်းစဉ်တစ်ခုချင်းပေါ်မှာဖြစ်သွင်းဆွေးနွေးလိုတဲ့မူပေါင်းနဲ့အသေးစိတ်အကြောင်းအရာများကိုကြိုတင်လေ့လာနိုင်ဖို့အတွက်သူစီကိုပေးပို့ပါလို့နော်သူဘက်ကညွှန်းပါတယ်အဲလိုသူထက်ပြောတာကလည်းနောက်ဆုံးပိတ်မှာပါလာတယ်လေဒီနိုင်ငံတော်သမ္မတဦးဆောင်၍6ဦးတွဲဆောင်ဆွေးနွေးရန်ထိတ်တွန်းလာသောကိစ္စသည်ကောင်းမွန်သောလုပ်ငန်းတစ်ရပ်ဖြစ်ပါသည်တော်တော်လေးပဲတဲ့တိုင်းသားပြည်သူအားလုံးလူသားသာအဖွဲ့အစည်းများနှင့်နိုင်ငံရေးအင်အားစုများကလက်ခံသောကိုယ်စားဖြစ်စေရေးအလားတူရင်းတို့ရဲ့လူလားတောင့်တချက်များပါရှိစေနိုင်မူကောင်းများအဲ့ဒါကိုချုပ်တင်ရှာမှတ်ထားတဲ့တွဲဆောင်ဆွေးနွေးမှုဖြစ်စေရေးနှင့်ပွင့်လင်းမြင်သာမှုရှိစေရေးလို့တွဲသောစီမံဆောင်ရွက်တိုင်ပါကပုံမပြည့်စုံကောင်းမွန်မည်လို့အကြံပြုကိုပဲဆိုတာကိုသူထပ်ပြီးတော့တုံ့ပြန်ပါတယ
်။သမ္မတဘက်ကတောင်းဆိုမှုတွေရှိလာတဲ့အတွက်ပြည်ထောင်စုတော်ဘက်ကဒီဆွေးနွေးပွဲနဲ့ပတ်သက်တဲ့မူဝါဒတွေကိုပြန်ပြီးတော့ချမှတ်ဖို့လိုမယ်လို့လည်းဒေါက်တာအေးမောင်ကပြောပါတယ်
။အဲ့လိုဖြစ်ဖို့အတွက်ပြည်ထောင်စုတော်ဘက်ကမူဝါဒတွေနောက်အသေးစိတ်ချက်လက်တွေကိုပြန်ကြားပေးဖို့သူဘက်ကအကြောင်းကြားတဲ့သဘောအကြောင်းပြန်ကြားတဲ့သဘောလို့ကျွန်တော်နားလည်ပါတယ်
။အခုလိုသမ္မတဦးသိန်းစင်ရဲ့ပြန်ကြားချက်ဟာ6ပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးကိုအကောင့်ထဲမဖော်လို့သေးတဲ့အကြမ်းမကြတဲ့ခုလိုယူဆနိုင်တဲ့အကြောင်းရှန်တိုင်းသမတ်ဒီမိုကရက်တစ်ပါတီ SNDP ရဲ့တီဘောမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးရထွန်းကပြောပါတယ်
။6ပွင့်ဆိုင်ဆိုတဲ့ဟာကိုတော့သူကလုံးဝဒီလက်မခံတဲ့သဘောဖြစ်တာပေါ့6ပွင့်ဆိုင်တွဲဆုံဆွေးနွေးခြင်းအားဖြင့်အဲခုနကတော်တော်ကတိုက်တွန်းထားတဲ့ရည်ရွယ်ချက်နှစ်ခုကို ကျွန်တော်တို့ပေါ်ဆောင်နိုင်လိမ့်မယ်လို့မယုံကြည်ဘူးဆိုတဲ့အတိတ်ပဲဟိုသူနဲ့ဆွေးနွေးရုံနဲ့တင်မပြီးဘူးပေါ့ဟိုဟာပေါ့ကျေပြန့်နဲ့ဆွေးနွေးပွဲတွေသူလုပ်နေတယ်ဆိုတဲ့ဟာမျိုးအဲ့လိုပြောတဲ့သဘောအဲ့တော့ဆိုတာကအခုအပြင်မှာနောက်ဆုံး48ပွဲတိုင်းတွေ့ဆုံဆွေးနွေးတာတို့ဘာတို့ကိုတော့ဆက်ပြီးတော့လုပ်ချင်တယ်ဆိုတဲ့သဘောဖြစ်ပါတယ
်တစ်ချိန်တည်းမှာပဲပြီးခဲ့လို့တော့စီဝေးတွေကတင်ပြခဲ့တဲ့ပြောင်းလို့တော့ကိုယ်စားလှယ်များရဲ့အဆောင်ရောင်နဲ့ပတ်သက်တဲ့ဥပဒေချမ်းနဲ့ပတ်သက်ပြီးတော့သမ္မတဦးသိန်းစင်ကမှတ်ချက်တွေနဲ့ပြန်လည်ပေးပို့လာပါတယ်တို့တော့ကိုယ်စားလှယ်တွေရဲ့လစာတိုးမြင့်မှုအပေါ်မှာသဘောမတူတဲ့အနေထားလို့သုံးသပ်နိုင်တဲ့အကြောင်းဒေါက်တာအေးမောင်ကပြောပါတယ
်ဟောဒါလေးတွေကိုကျွန်တော်တို့စတုအမှတ်ဖြစ်လို့ပြောတာမဟုတ်ပါဘူးဒါလေးတွေကအနာဂတ်မှာလည်းစတုကိုတိဆောက်တဲ့ကာလမျိုးမှာနော်ဒီလောင်စုဆိုရဆိုရင်များများယူတာမျိုးမဖြစ်ဖို့ဒီလောင်စုကိုယ်စားလှယ်တွေကိုနည်းနည်းလေးနဲ့ခုနေထားတာမျိုးမရှိဖို့နော်ဒီလောင်စုအဆင့်မတတ်မှတ်တာမျိုးမဖြစ်ဖို့ဘလို့လို့ပြီး check and balance တို့ပဲဒီလောင်စုအဆင့်မဟုတ်ရင်လေဒီအဆင့်လေးတစ်ခုတောင်မှမပေးချင်တဲ့အခြေအနေညာအဲ့တော့ဒီလောင်စုအဆင့်မဟုတ်ရင်ဒီလောင်စုဆိုတာကိုဘလို့လို့ပြီးဒီပုံကိုယ်တွေကလက်ညှိုးထိုးပြီးပြောနိုင်မှာတော့မှားတာလေးတွေပြုပြင်စရာလေးတွေကိုလေအဲ့တော့ဟိုပုံလည်းပြောရင်လျှော်ညီနဲ့နော်အဆောင်ရောင်နဲ့ယာတုလေးနဲ့နော်သူ့ရဲ့နော်ဒီပုံပန်းတဏ္ဍာလေးကတော့ဖြင့်ပို့ဖို့ပြည်သူမှလည်းတာဝန်ရှိပါတယ်ဒီလောင်စုဆိုရမှလည်းတာဝန်ရှိပါတယ
်ဒါမဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရဖွဲ့ဝန်ကြီးတွေရဲ့ကြားမှာပြမြတတဖြစ်အောင်ဆောင်ရွက်ဖို့လိုတယ်လို့လေဒေါက်တာအေးမောင်ကပြောပါတယ်ပြည်တော်စစ်လာစာတွေးဥပဒေကြမ်းကိစ္စနဲ့ပတ်သက်ပြီးတော့တမနာနဲ့လွတ်တော်အကြားသဘောထားကွဲလွဲမှုတွေရှိနေတဲ့အပေါ်ရှိလာမဲ့လွတ်တော်စည်းဝေးရက်တွေအတွင်းမှာအပြန်အလှန်ဆွေးနွေးဖို့ရှိပြီးတော့လိုအပ်ရင်မဲခွဲဆုံးဖြတ်ဖို့တွေရှိလာနေတယ်လို့ပြည်တော်လွတ်တော်ကိုယ်စားလှယ်တွေကပြောဆိုကြပါတယ်ခင်ဗျာ
ဒါတော့ကိုအောင်ရဲမောင်မောင်ရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ခင်ဗျာအခုတော့မလေးရှားရောက်ထလီစည်းပြေးဒုက္ခတဲ့အခြေအနေတွေကိုပြောပြပါမယ်မြန်မာနိုင်ငံမှာမကြသေးခင်နှစ်ပိုင်းတွေကစလို့နိုင်ငံရေးပြည်ရင်ပြောင်းလဲမှုတွေစတင်လာခဲ့တယ်ဆိုပေမဲ့ကုလသမဂ္ဂကရိုဟင်ဂျာလို့ပြောနေတဲ့ရခိုင်ပြည်နယ်အတွင်းကလူနည်းစုမွတ်စလင်ဘာသာမွတ်စလင်တွေရဲ့ဘဝတွေကတော့ခက်ခဲနေစေဖြစ်ပြီးတော့မြန်မာအစိုးရကလည်းသူတို့ကိုနိုင်ငံသားအဖြစ်လက်ခံဖို့ညှင်းပယ်ခံလျားဒုံပဲလို့ကုလသမဂ္ဂကပြောဆိုထားပါတယ်။အင်းကြီးချင်းနိုင်ငံတွေကိုထွက်ပြေးနေကြတဲ့ရိုဟင်ဂျာအများပြားဟာမလေးရှားနိုင်ငံကိုမကြသေးခင်လှပိုင်းအတွင်းမှာပဲအလုံးရင်းနဲ့ဝင်ရောက်လာခဲ့တဲ့အကြောင်းကွာလာလမ်ပူမြို့ကနေမဟီရာမာခရစ်နန်ရင်ပြပူထားတာကိုကိုငင်းချမ်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ရိုဟင်ဂျာလို့သူတို့ကိုသူတို့ခေါ်နေကြတဲ့မွတ်စလင်တွေဟာကမ္ဘာပေါ်မှာအဖိနှိတ်ခံရဆုံးလူနည်းစုတွေဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်အများအပြားဟာမြန်မာနိုင်ငံကနေသူတို့အတွက်ပို့ပြီးလုံခြုံမှုရှိနိုင်မယ်လို့မျှော်လင့်ပြီးတော့မွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံကိုထွက်ပြေးခဲ့ကြပါတယ်ဒါပေမဲ့မလေးရှားနိုင်ငံဟာလည်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာကြီးညာစာတမ်းကိုလက်မှတ်ထိုးမထားတဲ့အတွက်ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့တရားဝင်အလုပ်လုပ်ကင်ခွင့်မရကြသလိုသူတို့ရဲ့ကလေးငယ်တွေကိုလည်းစာတင်ကြောင်းပို့လို့မရပါဘူး။မကြသေးခင်လပိုင်းတွေအတွင်းရိုဟင်ဂျာ 18,000 တန်းမှနေမလေးရှားကိုရောက်ရှိလာခဲ့တယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကပြောပါရယ်။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်သူ့လယ်ဘေးနဲ့လက်မောင်းမှာလှုပ်ရှားလို့မရအောင်ဒဏ်ရာရခဲ့တဲ့အရုခန်းဆိုတဲ့ဒုက္ခသည်တယောက်ကအခုလိုပြောပြပါရယ
်။ I tried to run away from the mob.But they caught up
to Joja လွန်ပြေးကိုကျွန်တော်ကြိုးစားပါတယ်ဒါပေမဲ့သူတို့ကကျွန်တော်ကိုဖမ်းပြီးပခုံးကိုရိုက်ပါတယ
်ဒီကကလေးငယ်တချို့ရဲ့မိဘတွေဟာလည်းအကြမ်းဖက်တိုက်ခိုက်သူတချို့ရဲ့လက်ချက်နဲ့တေဆုံးခဲ့ရတာပါထိုင်းနိုင်ငံကတဆင်မလေးရှားနိုင်ငံကိုသူ့ရဲ့ကလေးတွေနဲ့အတူထွက်ပြေးလာတဲ့နိုင်ဤမကတော့သူ့ရဲ့ခင်မုန်းဟာလူမှောင်ခိုကူးသူတွေရဲ့တပ်ဖြတ်တာကိုခံခဲ့ရတယ်လို့ပြောပါတယ
်ကျွန်တော်နိုင်ငံမှာတပ်ဖြတ်မှုတွေနှိပ်စက်ညှဉ်းပန်းမှုတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေများလွန်ပါတယ်ရှင်အိမ်မှာဆက်နေဖို့မဖြစ်နိုင်ပါဘူးဒါကြောင့်မလို့ထိုင်းနိုင်ငံကိုထွက်ပြေးခဲ့ရတာလေ
အီမန်ဟူစိန်ကတော့တခြားလူအယောက်400နဲ့အတူလှေစီးပြီးထွက်ပြေးလာခဲ့သူပါ
After death after death through the on the ocean.
လူတွေလမ်းမှာတည်ရင်သူတို့ကသမုတ်တရားတွေကိုဒီတိုင်းပစ်ချလိုက်တာပါလူ90ရာနဲ့55ရာလောက်အထိတည်ခဲ့ပါတယ
်မလေးရှားနိုင်ငံကကုလသမဂ္ဂဒုက္ခသည်အေဂျင်စီမှဒုက္ခသည်အဖြစ်တရားဝင်စီရင်သွင်းထားတဲ့ရိုဟင်ဂျာ4000လောက်ရှိပြီးသူတို့ကိုဖမ်းဆီးပြီးနေရက်ပြန်ပို့မခံရအောင်ကုလသမဂ္ဂကကာကွယ်မှုတချို့ပေးထားပါတယ်ဒါပေမဲ့ဒီလိုဒုက္ခသည်တွေအဖြစ်တရားဝင်စီရင်သွင်းမခံရသူတွေအများအပြားရှိနေတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်မလေးရှားကိုရောက်တာမကြသေးတဲ့နိုင်ဤမကတော့တတိယနိုင်ငံတစ်ခုမှာအခြေချနေထိုင်ဖို့မျှော်လင့်နေပါတယ
် If I stay here I will not be able to send my kids to school
ဒီမှာဆက်နေရင်ကျမကလေးတွေကိုစာသင်ကျောင်းပို့နိုင်မှာမဟုတ်ပါဘူးဒါကြောင့်မလို့တတိယနိုင်ငံတစ်ခုမှာအခြေချနေထိုင်ခြင်းပါတယ
်ရိုဟင်ဂျာအရေးလှုပ်ရှားသူမိုဟာမက်ဆဒတ်ကတော့တတိယနိုင်ငံတွေမှာအခြေချနေထိုင်ခွင့်ရတဲ့ရိုဟင်ဂျာ1000လောက်ရှိတယ်လို့ခန့်မှန်းပါတယ
် Many of the refugees are waiting for more than 3 decadesThey still remain in
ဒီမှာဒုက္ခသည်အများပြားဟာဆယ်စုနှစ်သုံးခုကျော်လောက်စောင့်နေကြတဲ့သူတွေပါ။ဘာမျှော်လင့်ချက်မှမရှိပဲဒီချင်းဒီအောက်မှာဆက်ပြီးတော့ရှိနေကြပါတယ်။ကုလသမဂ္ဂဒုက္ခသည်အေဂျင်စီအနေနဲ့ဒီလူတွေအခြေချနေထိုင်နေအောင်အမြန်ဆုံးလှုပ်ဆောင်ပေးသင့်ပါတယ
်။မျှော်လင့်ချက်ကတော့နည်းပါးနေသေးပါ။ ဒါပေမဲ့မလေးရှားလူမှုအတိုင်းအဝန်ရဲ့အောက်ဆုံးမှာဆင်းရဲနွမ်းပါးစွာနေနေရတဲ့အခြေအနေကသူတို့ထွက်ပြေးလာခဲ့တဲ့နိုင်ငံထက်တောင်တစုံတရာပိုပြီးကောင်းမွန်နေသေးတယ်လို့ဒုက္ခသည်အများအပြားကပြောဆိုနေကြပါတယ်ခင်ဗျာ
။ဒီမော်ဒယ်ကလူငယ်တွေအကြားအရင်ကလက်ဖက်ရည်ဆိုင်ထိုင်တဲ့အလေးထားရှိကြရာကလူငယ်အမျိုးသားတွေအကြားဘီယာဆိုင်ထိုင်တဲ့ရင်ကျေးမှုလွှမ်းမိုးနေပါတယ်။ခင်းတဲ့အညီပြောင်းလဲလာတယ်ဆိုပေမဲ့ဒါဟာကောင်းတဲ့ဘက်ကိုပြောင်းလဲတာလားဆိုးရွားလာတဲ့မြမလူငယ်တွေအကြားကလူမှုစရိုက်တစ်ခုလားဆိုတော့သောရရှင်တွေရဲ့အမြင်တွေကိုအခုလာမဲ့အင်္ဂါနေ့ညတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ရုပ်ဖုန်းနံပါတ်က0923125554ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာကိုအီးမေးလ်နဲ့ပဲဖြစ်ဖြစ် MP3 အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့လိုကြတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက bambies@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရရှင
်။အခုညပြုလုပ်မဲ့တရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုည9:00အစီအစဉ်မတန်ခင်အချိန်မီဆက်သွယ်ကြဖို့ဖိတ်ခေါ်ပါရခင်ဗျာ။အခုတော့နိုင်ငံတကာသတင်းဆောင်ပါတဲ့ပုဂ္ဂိုလ်တင်ပြပေးပါမယ်။မူရစီဝါကွန်ကူသူနိုင်ငံသား5ဦးအပါအဝင်လူ6ဦးကိုတနက်နေ့ပြစ်တက်ပြီးတော့တေဒန်စီရင်ခဲ့တာကြောင့်အင်ဒိုနီးရှားအစိုးရဟာနိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုကိုရင်ဆိုင်နေရပါတယ်။တေဒန်ချမှတ်ထားတာကိုပြန်လည်စီစစ်ပေးဖို့တောင်းဆိုတဲ့နိုင်ငံနှစ်နိုင်ငံကလည်းသူတို့ရဲ့တာမတ်တွေကိုအင်ဒိုနီးရှားကနေပြန်ပြီးတော့ခေါ်ယူလိုက်ပါတယ်။ VOA သတင်းတောက် Steve Harmon ဘင်္ဂောက်ကနေပြပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
သူတို့ရဲ့နိုင်ငံသားတွေပေါ်တည်တံစီရင်ချက်မချဖို့တောင်းဆိုထားတာကိုအင်ဒိုနီးရှားသမ္မတကပယ်ချခဲ့ပြီးတဲ့နောက်ဘရာဇီးနဲ့နယ်သာလန်နိုင်ငံကဂျကာတာမှာရှိတဲ့သူတို့ရဲ့တာမတ်တွေကိုပြန်လည်ဆင့်ခေါ်လိုက်ပါတယ်။တနင်္ဂနွေနေ့ကတနက်နဲ့ပြစ်ပြီးတည်တံစီရင်ခံခဲ့ရသူ6ဦးထဲမှာဘရာဇီးနဲ့နယ်သာလန်နိုင်ငံသားတွေပါဝင်ပါတယ်။တခြားသူတွေကတော့အင်ဒိုနီးရှား၊မာလာဝီ၊နိုင်ဂျီးရီးယားနဲ့ဗီယက်နမ်တို့ကဖြစ်ပါတယ်။အခုလိုပြစ်ဒဏ်စီရင်ခဲ့တာဟာအင်ဒိုနီးရှားကလူခွင့်အခြေအနေကျဆင်းလာတာကြောင့်ဖြစ်တယ်လို့ AI လို့ခေါ်တဲ့နိုင်ငံတကာလူချင်းချမ်းသာ권အဖွဲ့ကြီးကဝေဖန်ပါတယ်။မွေးစီဝါတင်သွင်းတဲ့အဖွဲ့ခေါင်းဆောင်အဖြစ်စွဲချက်တင်ခံထားပြီး2006ခုနှစ်မှာတည်တံချမှတ်ထားခြင်းခံရတဲ့ဩစတြေးလျနိုင်ငံသား2ဦးလည်းမကြခင်တည်တံကိုရင်ဆိုင်ရတော့မှာပါ။အင်ဒိုနီးရှားနိုင်ငံဟာတည်တံပြစ်ဒဏ်ချမှတ်မှုကို9နှစ်ကြာရပ်ဆိုင်းထားပြီး2013ခုနှစ်မှာပြန်လည်ကျင့်သုံးလာတာပါ။ဒါပေမဲ့2014ခုနှစ်မှာတည်တံချမှတ်ခဲ့တာမျိုးတော့မရှိပါဘူး။လွန်ခဲ့တဲ့နှစ်အောက်တိုဘာလမှာသမ္မတဖြစ်လာတဲ့ဂျိုကိုဗီဒရိုကမွေးအစေဝါတင်သွင်းဖြန့်ချိနေသူတွေကိုနှိမ်နင်းရမှာပြက်ပြက်သားသားဂိုင်တွင်မဲဆိုပြီးပြောဆိုခဲ့မှုပါတယ်။ဩစတြေးလျနိုင်ငံဘက်ကတော့သူတို့နိုင်ငံသားနှစ်ယောက်ပေါ်တည်တံချမှတ်ထားတာကိုအင်ဒိုနီးရှားသမ္မတအနေနဲ့ရုတ်သိမ်းပေးဖို့မေတ္တာရက်ခံထားပါတယ်။ဒီနိုင်ငံသားနှစ်ဦးကိုတည်တံစီရင်ပြီးရင်ဂျကာတာမှာရှိတဲ့ဩစတြေးလျတာမတ်ကိုပြန်ခေါ်မလားမခေါ်ဘူးလားဆိုတာကိုပြောဆိုဖို့တော့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့ပ်ကညင်းဆိုပါတယ်
။ It's been a long standing position of success
Australia အစိုးရအနေနဲ့တည်တံချမှတ်မှုအပေါ်တောက်လျှောက်ဆန့်ကျင်လာတာပါဒါကြောင့် Indonesia အစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့ Australia အစိုးရရဲ့သဘောထားအပေါ်တန်တရားရှိစရာမလိုပါဘူ
း Indonesia ရှိနေချုပ်မိုဟာမက်ပရဆာယူကမွေးရစေဝရင်ကနေကာဝယ်ဖို့လိုအပ်တာကြောင့်အခုလိုတည်တံချမှတ်တာဖြစ်ကြောင်းကာဝယ်ပြောဆိုပါတယ
် dengan para pelaku jaringan
Indonesia အနေနဲ့ကိုမူဝါဒအပေါ်အခိုင်အမာရပ်ပြီးတရားမဝင်မူရစေဝါရောင်းဝယ်ကူးတန်းနေသူတွေနဲ့ဘယ်တော့မှအပေးယူလို့မှမဟုတ်ပါဘူ
းလွန်ခဲ့တဲ့ဆယ်စုနှစ်နီးပါးကဘာလီကမူရမှန်ကိုဖွဲ့ဝင်နေဟာအင်ဒိုနီးရှားနိုင်ငံထဲကိုဘိမ်းဘီယူ8ကီလိုမီတာခိုးသွင်းမှုကြိုးစားတယ်ဆိုပြီးဆွဲချက်တင်ခံခဲ့ရတာပါဘာလီကျွန်းဟာငယ်ရွယ်သူဩစတြေးလျနိုင်ငံသားတွေကျိုင်းနေတဲ့အပန်းဖြေကျွန်းတစ်ကျွန်းလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာသောတာရှိမြတ်ခင်ဗျာ VOA မြန်မာပိုင်းကိုဆက်သွယ်နိုင်တဲ့တယ်လီဖုန်းနံပါတ်ကတော့0932328555လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ bambies@voanews.com ကိုဆက်သွယ်နိုင်ပါတယ် VOA American အတန်ကနေအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ကိုအီးမေးလ်ကနေအကြံဝေဖန်အကြံပြုလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bambies@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40နဲ့50တို့အပြင်လိုင်းလက်မီတာ190 kHz 1595ပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်လှုပ်တင်ပြပေးမှာဖြစ်တယ်လို့နာနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါစီးပွားရေးကဏ္ဍနဲ့အတူတူတာဆုံလင်းအမေရိကန်တခွင်အစီအစဉ်မှာဆိုရင်တော့
ဟုတ်လွန်ခဲ့တဲ့နှစ်150ကျော်လောက်ကပါဗျာအဲ့ဒီအချိန်မှာအမေရိကန်မှာလူကလည်းတိတ်ရှိသေးတာမဟုတ်တော့လူသူအယောက်ပေါက်နေတဲ့နေရာတွေမှာ
တူတာဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာကြားကြရမှာဖြစ်ပါတယ်ခင်ဗျာအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်တော်တာရှင်များခင်ဗျာအရင်ဆုံးတင်ပြပေးချင်တာကတော့ foxnews.com online မှာဒီကနေ့ဖတ်ရတဲ့ဆောင်းပါးလေးအကြောင်းဖြစ်ပါတယ်ရန်ကုန် AP သတင်းဌာနကရေးသားထားတာပါခေါင်းစဉ်ကိုတော့ Myanmar's Hungry Street Kids Turn to glue sniffing မြမပီလမ်းမတွေပေါ်ကဆာလောင်မုတ်တင်နေတဲ့ကလေးငယ်တွေဟာကော်ရှူနေကြသူတွေအဖြစ်ကိုရောက်ကုန်ကြပြီဆိုပြီးတော့ပြောရမယ်ထင်ပါတယ်မြမနိုင်ငံကအကြီးဆုံးမြို့ကြီးဖြစ်တဲ့ရန်ကုန်မြို့စုံမှာရှိတဲ့ဆက်ယုံနေဈေးဆိုင်တွေရဲ့နောက်ဖေးမှာစွန့်ပစ်ထားတဲ့အမိုက်ပုံတွေကနေကောက်ပြီးတော့ပြန်ရောင်းချလို့ရနိုင်မဲ့ပစ္စည်းတွေကိုလိုက်လံရှာဖွေလုပ်ကင်စားတောက်နေကြရတဲ့ကလေးငယ်တွေရဲ့အကြောင်းကိုရေးသားတင်ပြထားတာပါအသက်17နှစ်တောင်မပြည့်သေးတဲ့ညစ်ပတ်ပီတူးနေတဲ့ကလေးတယောက်ရဲ့လက်ထဲမှာတပိုင်းတစကြံနေသေးတဲ့အဝါရောင်ကော်ဘူးတစ်ခုကိုကင်ထားပြီးတော့ဒီပစ္စည်းကသူ့အတွက်ငင်းကြမ်းမှုကိုပေးတဲ့အကြောင်းဆာလောင်မုတ်တိန်နေတာတွေကိုခဏမေ့ထားလို့ရတယ်လို့အပြင်လောကမှာဖန်တီးလို့မရတဲ့အရာတွေကိုလည်းစိတ်ကူးရင်လို့ရတယ်လို့ပြောတဲ့အကြောင်းရေးသားထားပါတယ်မြန်မာနိုင်ငံကိုနှစ်ပေါင်းကြာရှည်စွာအုပ်ချုပ်ခဲ့တဲ့စစ်တပ်ဟာတန်းပြည်မှာစီးပွားရေးတွေလုပ်နိုင်အောင်အရေးယူပိတ်ဆို့မှုတွေဖယ်ရှားသွားစေဖို့အတွက်လွန်ခဲ့တဲ့3နှစ်ကရက်သားအစိုးရရဲ့လက်ထဲကိုအာဏာလွှဲပေးခဲ့ပါတယ်တဲ့နိုင်ငံခြားကစီးပွားရင်းနှီးမြှုပ်နှံမှုတွေ900ကျော်ဝင်ရောက်လာပြီးတော့အမေရိကန်ဒေါ်လာ50ဘီလီယံယင်းနှိမ့်နှံမှုတွေလုတ်ခဲ့ကြပါတယ်။ကြေးလက်ဒေတာမှနေတဲ့စင်းရဲသားတွေဟာအလုတ်ကန်တွေများရလို့ရညာနဲ့မြို့ပေါ်တက်လာကြပြီးတော့ဒုက္ခရောက်ကြရတယ်လို့យေတာထားပါတယ်။ပညာကမတက်ဝေချမ်းစရာငွေကြေးကလည်းမရှိကျူးကျော်မြေယာတွေပေါ်မှာနေထိုင်နေကြရတဲ့သူတွေကအားနွယ်တဲ့ကလေးတွေဟာခဏရေမရှိဖြစ်ကြရတော့တာပဲလို့ထောက်ပြထားပါတယ်။ဒီကလေးငယ်တွေဟာသူတို့ရဲ့ဘဝအဆင်ပြေရေးအတွက်ပြည်သူတို့လောင်းကစားတို့မူးယစ်ဆေးတို့လူမိုက်ဆန်းဆန်းငွေညှစ်တဲ့ဂိုင်းစတာတွေရဲ့ဩဇာခံတွေအဖြစ်လွယ်လွယ်ကူကူရောက်ကုန်ကြရတယ်လို့ခုကိုးစရာမဲ့ဖြစ်နေတဲ့ကလေးတွေကိုကူညီစောင့်ရှောက်နေသူတို့ကပြောတဲ့အကြောင်းရေးသားထားပါတယ်။အပြည့်စုံကို foxnews.com online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။နောက်ဆက်လက်တင်ပြပေးချင်တာကတော့ sputniknews.com/asiaonline မှာရေးသားထားတဲ့သတင်းဆောင်မတစ်ပုဒ်ဖြစ်ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုတင်ပြခွင့်ကိစ္စနဲ့ပတ်သက်ပြီးစိုးရိမ်မှုဖြစ်ရတဲ့အကြောင်းပြောတယ်လို့ခေါင်းစဉ်တက်ထားတာပါ။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုပိုင်ခွင့်နဲ့စုဝေးခွင့်တွေအတွက်အတိဒုက္ခရောက်ကြရတဲ့ဖြစ်ရပ်တွေဟာအစိုးရဆုံးအနေအထားမှာရောက်နေတယ်လို့မြန်မာနိုင်ငံကို၁၀ရက်ကြာခီးသွားရောက်ခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ရန်ဟီလီကတနင်္လာနေ့မှာပြောဆိုလိုက်ကြောင်းရေးသားထားပါတယ်။လူမှုအရက်ဖက်အဖွဲ့အစည်းတွေမီဒီယာတွေအပေါ်ကန့်သတ်မှုတွေဖိနှိပ်မှုတွေဟာနောက်ဆုံးတစ်ခေါက်မြန်မာပြည်ကိုရောက်ခဲ့ပြီးတဲ့နောက်မှာပိုးပြီးဆိုးရွားလာတာကိုတွေ့ခဲ့ရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးရဲ့အင်တာနက်စာမျက်နှာမှာရေးသားထားပါတယ်။မြန်မာနိုင်ငံဟာတကယ်ပဲဒီမိုကရေစီအသွင်ကူးပြောင်းမှုကိုအလေးထားလှုပ်ဆောင်နေတယ်ဆိုရင်လူတွေအနေနဲ့သူတို့အတွက်စိတ်မသက်မသာဖြစ်ရတဲ့ကိစ္စကိုအပြစ်မယူဘဲလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုခွင့်ပြုဖို့ကိုအလေးနက်ထားလှုပ်ဆောင်ရလိမ့်မယ်လို့လည်းပြောဆိုထားပါတယ်။အပြည့်အစုံကတော့ sputniknews.com/asiaonline မှာဖတ်ရှုနိုင်ပါတယ်ရှင်
။ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနေကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်ဣဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်ထလာတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်။ဒီနေ့မှတစ်တွေ့အကျင့်ပြတ်မင်း ADM အသုံးကတော့
Beating a dead horse.
ဆိုတာပဲဖြစ်ပါတယ်။ဆာလုံးမောင်က BEATING beating a yaita netta a d e a d dead theta HORSE horse ကမြင်းဆိုတော့စကပိုက်တစ်ခုလုံးရဲ့လုံောက်ဒီဘက်ကတော့တည်နေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့တည်နေတဲ့မြင်းကိုရိုက်နှစ်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲတည်နေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုံလို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာလဲချွဲပါဆောင်းတီတဲတဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့အကျိုးမရှိမဲ့ဟာမျိုးမျှလင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လုပ်ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူ့ကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုံခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာကစီစဉ်တင်ဆက်တဲ့ American Idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါမယ်စီးပွားရေးကဏ္ဍကိုအရင်ကြားပါမယ် Innovation လို့ခေါ်တဲ့တီထွင်ကြံစမှုဆိုတဲ့ဝါဟာရဟာဖွံ့ဖြိုးဆဲနိုင်ငံတစ်ခုဖြစ်တဲ့ Vietnam လိုနိုင်ငံမျိုးမှာရေပန်းစားလာတဲ့စကားလုံးဖြစ်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေကလည်းအမျက်စွန်းပိုရအောင်ခစ်ပေါ်စီးပွားရေးနည်းပညာတွေကိုလေ့လာသင်ယူနေကြပါတယ်စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့တီထွင်ကြံစမှုပေါ်ဘလောက်တန်ဖိုးထားတယ်ဆိုတာကိုသိနိုင်မှုအတွက် Vietnam စီးပွားရေးပညာရှင်တွေကစစ်တမ်းကောက်ယူတဲ့စနစ်ကိုတီထွင်လိုက်ပြီးအဲ့ဒီလုပ်ငန်းရှင်တွေကိုကူညီပံ့ပိုးပေးနေပါတယ် Vietnam နိုင်ငံတောင်ပိုင်း Bantry ခရိုင်အတွင်းကမိသားစုပိုင်း Fully ဆက်ယုံကနေယာနဲ့ချီတဲ့ဆန်အရက်တွေထုတ်လုပ်နေပါတယ်ကုမ္ပဏီရဲ့နာမည်ကိုလည်းအရက်ချက်ဖို့ကစော်ဖောက်ပြီးတဲ့သူတွေနေတဲ့ကြေးရွာရဲ့နာမည်ပေးထားတာလို့သိရပါတယ်ဒီကြောင့် VOA သတင်းတောက် Marilyn Brownသတင်းပေးပို့ထားတာကိုအခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍအဖြစ်ကိုစော်ဝင်းလှိုင်ကတင်ပြထားပါတယ်ခင်ဗျာ
။ company ရဲ့နာမည်ကိုလည်းအရေးချက်ဖို့ကစော်ဖောက်ပေးတဲ့သူတွေနေတဲ့ခြေရွာရဲ့နာမည်ပေးထားတာဖြစ်ပါတယ်။ company ဒုတိယညွှန်ကြားရေးမှူး Lathan Throat ကရွာသားတွေထံကနေအချင်းဖောက်ထားတဲ့ကစော်တွေဝယ်ယူနေတဲ့အကြောင်းအခုလိုရှင်းပြပါတယ်။
We have a tall roof of villagers, so it took about 10 villagers.
အသက်ရှင်ကြတာပြီးနေတိုင်းမှာရွာသားတွေစီကနေပြီးတော့ဂါလန်1300ကျော်လက်ခံရရှိပါရဲ့ရှင်။ကျမတို့စီမှာရွာသား10ယောက်စီပါတဲ့အဖွဲ့4ဖွဲ့ရှိပါတယ်။သူတို့ထုတ်သမျှကစော်တွေကိုကျမတို့စီမှာလာသွင်းကြပါတယ
်။ကုမ္ပဏီအနေနဲ့သူတို့ရဲ့ဆန်ရက်တွေကိုရွာသားတွေကတစ်ဆင့်စကားနဲ့ပဲဖြန့်ချီတာဖြစ်ပြီးကြောင်ကြဲတွေနဲ့တကူတကလှုပ်ဆောင်တာမရှိပါဘူး။အဲ့ဒီလိုလှုပ်ဆောင်ခြင်းရဲ့အဓိကအကျိုးကျေးဇူးကတော့ထုတ်လုပ်သူနဲ့ဝယ်ယူသုံးစွဲသူတွေအကြမ်းမှာခိုင်မာကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်ထားနိုင်တာပဲဖြစ်ပါတယ
်။ I share the information to all people in my company and my customer.
ရလာတဲ့သတင်းချက်လက်တွေကိုကျမတို့ကုမ္ပဏီအနေနဲ့ဒီကျမတို့ဖြန့်ချီတဲ့လမ်းကြောင်းတွေကိုမျှဝေပေးပါတယ်။ဒါကအကြံကောင်းဉာဏ်ကောင်းတွေရနိုင်မှုအတွက်ကျမထွင်ထားတဲ့နည်းလမ်းတစ်ခုပဲဆိုပါတော့အဲ့ဒါကတော့အလုပ်သမားတွေအတွက်ရောမန်နေဂျာအတွက်ပါအလုပ်ဖြစ်တယ်လေကျမတို့အစည်းအဝေးထိုင်ပြီးတော့အကြံသစ်အညာသစ်တွေကောက်ယူတယ်အဲ့ဒီအနေနဲ့ရလာတဲ့အကြံဉာဏ်သစ်တွေကိုတော့ email facebook တို့ကတစင်ပြန်မျှဝေပြီးတော့အချင်းချင်းတိုင်ပင်နေပြီးတော့မှလာစဉ်ပုံမှန်အစည်းအဝေးထိုင်ပါတယ
် company ရဲ့တီထွင်ကြံစမှုပိုင်းဆိုင်ရာဆယ်နေရာအပါအဝင်လူသားအရင်းအမြစ် company ရဲ့ထောက်ပံ့ပေးမှုနဲ့ပြောင်းလဲနေတဲ့ဈေးကွက်နဲ့အညီလက်ရောညီထွေဖြစ်အောင်ဘလောက်အထိပြောင်းလဲလှုပ်ဆောင်နိုင်တယ်လဲဆိုတဲ့အချက်တွေကိုလေ့လာဆန်းစစ်ပေးတဲ့i2 matrix ဆိုတဲ့စစ်တမ်းကောက်ယူတဲ့စနစ်ထဲမှာလဲဒီဆန်အရက်ချက်တဲ့ကုမ္ပဏီကပါဝင်ပါတယ်စစ်တမ်းကောက်ယူခြင်းရဲ့အဓိကရွေချက်ကတော့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ပြန်ဆန်းမှုအားပိုကောင်းလာအောင်ကောက်မွန်တဲ့တီထွင်ကြံစမှုကိုဘလောက်အထိလှုပ်ဆောင်နိုင်တယ်လဲဆိုတာကိုဆန်းစစ်ပေးတာဖြစ်ပါတယ်တီထွင်ကြံစမှုဘလို့အကျိုးသက်ရောက်မှုတွေဖြစ်စေတယ်လဲဆိုတဲ့အချက်ကိုအဲ့ဒီစစ်တမ်းကအတွင်းကြကြသုံးသပ်ပေးထားတာဖြစ်ပြီးဒါဟာဗီယက်နမ်စီးပွားရေးလုပ်ငန်းရှင်တွေအတွက်အရန်အရေးကြီးတယ်လို့ကုမ္ပဏီကိုပူးတွဲတည်ထောင်သူတူဖြစ်တဲ့ Thuan Tri Dong ကပြောပါတယ
် If you ask Vietnamese people especially business people and entrepreneur is innovation
တီထွင်ကြံစမ်းမှုဟာအရေးပါသလားလို့ဗီယက်နမ်နိုင်ငံသားတွေကိုမေးကြည့်ပါ
အထူးသဖြင့်စွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တွေကိုမေးကြည့်ပါ။တီထွင်ကြံစားမှုဟာအရေးကြီးဆုံးအချက်ပါလို့သူတို့ချက်ချင်းဖြေကြလိမ့်မယ်။ဒါပေမဲ့တီထွင်ကြံစားမှုကိုဘလို့လောက်ကြတယ်လဲလို့မေးလိုက်ရင်တော့ဘသူမှမဖြေနိုင်ကြပါဘူး
။အဲ့ဒီလိုဖြေရခြင်းရဲ့အဓိကအကြောင်းရင်းကတော့စဉ်စားတွေးခေါ်တော့အောင်သင်ကြားပေးခြင်းမဟုတ်ဘဲအလွတ်ကျက်ဖြေဆိုနည်းအပေါ်အခြေခံတဲ့ပညာရေးစနစ်ကြောင့်ဖြစ်ပါလေ
။ Most people perceive innovation is something like overnight.
တီထွင်ကြံစားမှုဟာညာရင်းချင်းဖြစ်နိုင်တဲ့ကိစ္စလို့လူအများစုကထင်နေကြတယ်။တညသိပ်ပြီးတာနဲ့နောက်နေ့မှအင်မတန်လှပတဲ့ပစ္စည်းလေးတစ်ခုထွက်လာမယ်လို့ယူဆနေကြတယ်။တီထွင်ကြံစားမှုဆိုတာဟာညီငွေဖို့ကောင်းပြီးအင်မတန်စိတ်ရှည်ရတယ်၊စီကံရှိရတယ်၊စနစ်ကျရတယ်ဆိုတာကိုသူတို့နားလည်အောင်ကျွန်တော်တို့ကရှင်းပြနေတာပါ။အဲ့ဒါတွေမရှိလို့ကတော့ခမည်းရဲ့အိမ်မက်တွေကိုအကောင့်ထဲပေါ်နိုင်မှာမဟုတ်ပါဘူး
။အမေရိကန်နိုင်ငံကရဲယူနီဖောင်းတွေချုပ်တဲ့အန်ဂျန်ခိုင်နဲ့ကကော်မတီတစ်ခုအပါအဝင်အခုမှစတင်တည်ထောင်တဲ့ကော်မတီတွေနဲ့အစိုးရကုမ္ပဏီတွေအထိဒါဇင်နဲ့ချီတဲ့ကုမ္ပဏီတွေကဒီစစ်တမ်းကောက်ယူတဲ့စနစ်ထဲမှာပါလာနေကြပြီဖြစ်ပါတယ်။တကယ်တော့တီထွင်ကြံစားမှုဆိုတဲ့အထက်မှာလည်းအစ်စ်အမျိုးမျိုးကွာခြားမှုတွေရှိနေပြီးနိုင်ငံတနိုင်ငံအနေနဲ့အထိုက်အလျောက်တိုးတက်မှုရှိပြီးရှစ်ဆက်မတွန်းနိုင်တော့ပဲတိုးတက်မှုအရှိန်ဟုန်ဟာတနည်းအားမှာပဲရပ်နေတဲ့အလဲအလတ်ဝင်ငွေရှိမှုဆိုတဲ့ရပ်တန့်နေမှုမျိုးမဖြစ်အောင်လဲဒီစစ်တမ်းကအထောက်အကူပြုနိုင်ပါတယ်။ဗီယက်နမ်နိုင်ငံဟာစီးပွားရေးဖွံ့ဖြိုးတိုးတက်တယ်ဆိုပြီးနာမည်ကောင်းရှိတဲ့တန်းပြစ်တစ်ခုဖြစ်ပါတယ်။2012ခုနှစ်မှာနောက်ဆုံးကွာယူခဲ့တဲ့စစ်တမ်းတွေအရာလဲလူဦးရေ88တန်းကျော်ရှိတဲ့ဗီယက်နမ်နိုင်ငံရဲ့ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုဟာ2005ခုနှစ်မှာအမေရိကန်ဒေါ်လာ1049ရှိခဲ့ရာက2012ခုနှစ်မှာ1543အထိရှိလာတယ်လို့ဆိုပါတယ်။ဒါပေမဲ့လွန်ခဲ့တဲ့10နှစ်ကနေ15နှစ်ကြာဖြစ်ပေါ်ခဲ့တဲ့အဲ့ဒီဖွံ့ဖြိုးမှုတွေဟာတဘာဝတည်ရန်ဇာတာတွေရောင်းချမှုနဲ့နိုင်ငံခြားတဲ့ရဲ့ယင်းနှိမ့်နှံ့မှုတွေကြောင့်သာဖြစ်ပါတယ်။အခုအချိန်ဟာအဲ့ဒီလိုဖွံ့ဖြိုးမှုတွေအပေါ်အခြေခံနေရာကနေတခြားနည်းလမ်းတွေအသုံးပြုပြီးဖွံ့ဖြိုးတိုးတက်အောင်လုပ်သင့်တဲ့အချိန်ဖြစ်ကြောင်းကမ္ဘာ့ဘဏ်ကပညာရေးဆိုင်ရာအစ်စ်မြင့်စီးပွားရေးပညာရှင်ဆူဟပရန်ဒန်ကာကပြောပါတယ
် Vietnam has reached a stage where you need to have
ဒီနိုင်ငံအနေနဲ့အတွင်းကြကြလေးလာပြီးမတူကွဲပြားတဲ့ကုန်ပစ္စည်းတွေထုတ်လုပ်နိုင်တဲ့အဆင့်ကိုရောက်နေပြီဗျ။တီထွင်ကြံစားမှုတွေရှိလာရင်ကုန်ထုတ်လုပ်မှုတိုးတက်လာမယ်လေ။အမျိုးမတူညီတဲ့ကွန်ပျူတာတွေထုတ်လုပ်တာတွေကသာရေရှည်ဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူပြုစေမှာပါ
။ကယ်လီဖိုးနီးယားပြည်နယ်မှာရှိတဲ့ Silicon Valley ကနေနည်းပညာသစ်တွေထွက်ပေါ်လာအောင်ဥဆောင်လုပ်ကင်ပြသခဲ့တဲ့တာရကရှိထားတဲ့အတိုင်းကမ္ဘာတဝန်းထွက်ပေါ်ခဲ့တဲ့တီထွင်ကြံစားမှုအသစ်တွေကိုကုမ္ပဏီသစ်တွေကစတင်ခဲ့ကြတာပါ။တီထွင်ကြံစားမှုဟာစီးပွားရေးလုပ်ငန်းအားလုံးအတွက်လိုအပ်တာဖြစ်ပြီးဘီယက်နမ်လိုနိုင်ငံမျိုးအတွက်တော့အစိုးရပိုင်းစီးပွားရေးလုပ်ငန်းတွေပါပါဝင်တယ်လို့ဆူဟတ်စ်ပရာဒန်ကာကပြောပါတယ်
I don't think that you can say that X cannot innovate. I think
ဒီဟာကတော့ဒီထင်ကြံစားမှုမလို့ဘူးဟိုဟာကတော့မလို့ဘူးဆိုပြီးတော့ပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်တကယ်တော့ခက်ခဲရှုပ်ထွေးလာတဲ့ခေတ်ပေါ်စီးပွားရေးရည်စည်းကြောင်းအရာကုမ္ပဏီတွေအားလုံးကဒီထင်ကြံစားမှုတွေလှုပ်ဆောင်နေကြဖို့လိုပါတယ
် I2 Matrix စစ်တမ်းကောက်ယူမှုထဲမှာပါဝင်လက်ချင်းအဖြစ်သူ့အနေနဲ့စီးပွားရေးလုပ်ငန်းလုပ်ကိုင်တဲ့နေရာမှာပိုပြီးဂယူဆိုင်လာတယ်လို့လေသန်ထရုတ်ကပြောပါတယ်တခြားစီးပွားရေးလုပ်ငန်းအများစုဟာလည်းအဲ့ဒီလိုပဲသဘောထားလာကြလိမ့်မယ်လို့သူတို့အနေနဲ့မျှော်လင့်ကြောင်းစစ်တမ်းကောက်ယူခဲ့တဲ့ I2 Matrix Company ကပြောပါတယ်1986ခုနှစ်ကစလို့ Drive Wise လို့ခေါ်တဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုဗီယက်နမ်နိုင်ငံမှာစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်အဲ့ဒီမတိုင်ခင်ကဗဟိုဦးစီးချုပ်ကိုင်မှုစနစ်နဲ့ကျင့်သုံးနေခဲ့ရာက Socialist ဝါဒအပေါ်အခြေခံတဲ့စီးပွားရေးစနစ်ကို၅နှစ်စီမံကိန်းအဖြစ်နဲ့အကောင့်ထည့်ဖော်လာခဲ့တာပါအဲ့ဒီစီးပွားရေးပြုပြင်ပြောင်းလဲမှုရဲ့ရလအဖြစ်နဲ့တိုင်းပြည်စီးပွားရေးဟာလည်းအရှိန်အုံနဲ့တိုးတက်လာခဲ့ပြီးအခုဆိုရင်ဗီယက်နမ်နိုင်ငံဟာကမ္ဘာစီးပွားရေးနယ်ပယ်မှာအတိမတ်ပြုခံရတဲ့တိုင်းပြည်တစ်ခုဖြစ်လာနေပါပြီ။ဗီယက်နမ်နိုင်ငံကစီးပွားရေးလုပ်ငန်းအားလုံးနေပါဟာအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေသာဖြစ်ပါတယ်။1986ခုနှစ်မှာစီးပွားရေးပြုပြင်ပြောင်းလဲမှုတွေစတင်အကောင့်ထဲမှာဖော်ခင်အထိစိုက်ပျိုးရေးအပေါ်အခြေခံတဲ့စီးပွားရေးစနစ်ဆိုပေမဲ့အဲ့ဒီနောက်ပိုင်းမှာတော့စီးပွားဖွံ့ဖြိုးမှုအမြန်ဆုံးတိုင်းပြည်တစ်ခုဖြစ်လာခဲ့တာမှာ1990နဲ့98ခုနှစ်အကြားနှစ်စဉ်800ခန့်နှုန်းတိုးတက်မှုရှိခဲ့ပြီး1998နဲ့2003ခုနှစ်အကြားမှာ9.3%ခန့်နှုန်းကနေ6.2%ခန့်နှုန်းအကြားရှိခဲ့ပါတယ်။အမေရိကန်နိုင်ငံအခြေစိုက်ကမ္ဘာကျော်ယင်းနှိမ့်မြှုပ်နှံမှုကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Goldman Sachs ရဲ့ခန့်မှန်းချက်အရကတော့ဗီယက်နမ်နိုင်ငံဟာ2020ခုနှစ်မှာပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှု4358ဒေါ်လာအထိရှိလာပြီး35နိုင်ငံမြောက်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်လာမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
ကို
ူဇော်ဝင်းနိုင်စီစဉ်တက်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်ခင်ဗျာ။အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရအောင်ပါ။ဇန်နဝါရီလအတွင်းမှာဖြစ်ခဲ့တဲ့တမိုင်းဝင်စိတ်ဝင်စားစရာအကြောင်းအရာတွေကိုကိုအောင်အောင်ကရှာဖွေစီစဉ်ပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ထားတာဖြစ်ပါတယ်။
ကဲကိုညာဝင်းအောင်ရေဒီတစ်ပတ်မှာတော့ဇန်နဝါရီလအတွင်းမှာဖြစ်ပျက်ခဲ့တဲ့အမေရိကန်သမိုင်းဝင်နေ့ရက်တွေအကြောင်းကိုတင်ဆက်ပေးမှာဆိုတော့အမေရိကမှာမြေယာရီအလကားပေးခဲ့တယ်ဆိုတဲ့အကြောင်းနဲ့စလိုက်ရအောင်ပ
ါဟုတ်ရဲ့လားဗျာအလကားပေးတယ်ဆိုလို့ကျွန်တော်တို့စိတ်ဝင်စားသွားတယ်ဗ
ျဟုတ်ပါဗျာအလကားပေးတယ်ဆိုတာကလည်းဟိုးလွန်ခဲ့တဲ့နှစ်150ကျော်လောက်ကပါဗျာအဲ့ဒီအချိန်မှာအမေရိကမှာလူကလည်းတိတ်ရှိသေးတာမဟုတ်တော့လူသူအယောက်ပေါက်နေတဲ့နေရာတွေမှာသွားနေရင်မြေအေကယာနဲ့ချီးပြီးအလကားရကြတာဗျာ
ဟုတ်ကဲ့စာပြီးပြောပါအောင်ဗျာ
1862ခုနှစ်ဇန်နဝါရီလ1ရက်မှာစတင်တက်ရောက်ခဲ့တဲ့ပြည်ထောင်စုဥပဒေတစ်ခုဟာအမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းအပေါ်အကြီးအကျယ်တက်ရောက်မှုရှိခဲ့တယ်ဗျာဒီမြေယာပိုင်ဆိုင်ခွင့်ဥပဒေအရအဲ့ဒီဒေသမှာအခြေချနေထိုင်လူတွေပြီးတော့စိုက်ပျိုးရေးလုပ်ကျင်သူဘယ်သူမှမစိုးမြေ65ဟက်တာဝယ်ယူဖို့မလိုပဲအခမဲ့ရရှိမှာဖြစ်ပါတယ်အဲ့ဒီမြေယာပေါ်မှာငားနဲ့နေထိုင်တာဒါမှမဟုတ်စိုက်ပျိုးတာလုပ်ကင်မှသာဒီမြေကိုပိုင်ဆိုင်နေမှာပါဒါမှမဟုတ်6လနေထိုင်ပြီးနောက်မှာတော့ဒေါ်လာ240ပေးပြီးဝယ်ယူလို့ရတယ်ဗ
ျအမေရိကန်ရဲ့အာဏာသိမ်းရမှုအဝန်အဝိုင်းပိုကြီးထွားလာအောင်နဲ့နောက်ဘက်ဒေသမှာမြေယာပိုင်ဆိုင်နေအောင်ဒီမြေယာပိုင်ဆိုင်ခွင့်ဥပဒေကိုလွှတ်တော်ကအပြောင်းလဲတွေလုပ်ခဲ့တယ်လို့သမိုင်းပညာရှင်တွေကပြောတယ်ဗျဒီဥပဒေဟာအမေရိကန်အနောက်ဘက်က6သွေ့ပြီးအေးမြတဲ့ရာသီဥတုနဲ့အကျွမ်းတဝင်မရှိတဲ့အခြေချနေထိုင်လူသူတွေအတွက်လည်းသဘောကျစရာဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းဒီရာသီဥတုတန်ကိုအန်တူရင်းအချို့မိသားစုတွေစူးစောင်းထားသမျှကုန်ခဲ့ရပြီးတချို့တွေကတော့အစာအိမ်စာပြတ်လပ်ပြီးဒုက္ခတွေရင်ဆိုင်ခဲ့ရတယ်ဗျ
မြေယာအလကားရလို့တွားနေကြတယ်ဆိုပေမဲ့ဟိုရုံးကအခုလိုနီးပညာပိုင်းကလည်းမထွန်းကားသေးတော့စရောက်စမှာရာသီဥတုတန်ကိုအန်တူရင်းအခက်ခဲတွေတွေ့ကြရတာပေါ့ကိုညာဝင်းအောင်ရေ
အခုတော့လေဟိုတုန်းကနဲ့မတူပဲတနိုင်ငံလုံးဘယ်နေရာပဲဖြစ်ဖြစ်အားလုံးဖွံ့ဖြိုးတိုးတက်နေတာပဲလေကဲနောက်ထပ်ထူးခြားတာလေးတွေကိုလည်းဆက်ပြောပါအောင်ကိုအောင်ကြီ
းကောင်းပါပြီဗျာ1863ခုနှစ်ဇန်နဝါရီလ1ရက်နေ့မှာပဲအမေရိကန်သမ္မတအေဘရာဟံလင်ကွန်ဟာအမေရိကန်သမိုင်းမှာအရေးပါတဲ့လွတ်လပ်ခွင့်နဲ့ပတ်သက်တဲ့ကြီးညာချက်အမိန့်တစ်ရက်ထုတ်ပြန်ခဲ့ပါတယ်ဒီအမိန့်အရအမေရိကန်မြောက်ပိုင်းတပ်တွေကိုစန့်ကျင်တိုက်ခိုက်နေတဲ့ပြည်နယ်တွေကကျွန်ဖြစ်နေသူတွေကိုကျွန်ဘွားကလွတ်မြောက်ခွင့်ပေးလိုက်တာပါအမေရိကန်ပြည်ရင်းစစ်အပေါ်မှာလည်းဒီအမိန့်ဟာတည်ရောက်မှုရှိလာပါတယ်တောင်နဲ့မြောက်ပြည်ရင်းစစ်ဟာအမေရိကန်ပြည်အောင်စုကိုပြန်လည်စုစည်းဖို့တခုရဲ့အတွက်သာမဟုတ်ဘဲကျွန်စနစ်ရှင်သန်နေတဲ့တောင်ပိုင်းကိုပြန်လည်ထိန်းချုပ်ပြီးဒီကျွန်စနစ်ကိုအမြင့်ဖြတ်ချေမှုန်းဖို့အတွက်လည်းဖြစ်ပါတယ်
တောင်ပိုင်းစစ်တပ်ရဲ့စစ်စွမ်းရည်ကိုချိနဲ့စေပြီးတောင်ပိုင်းနယ်မြေတွေကိုသိမ်းပိုက်နိုင်တဲ့အတွက်မြောက်ပိုင်းယူနီယံတပ်ဟာလွတ်လပ်ရေးတပ်ဖွဲ့ဖြစ်လာပါတယ်ဒါပေမဲ့လည်းဒီတိုက်ခိုက်မှုတွေအပေါ်မြောက်ပိုင်းသားတွေရဲ့ကျူးကျော်ရန်စမှုအဖြစ်တောင်ပိုင်းသားတွေကတတ်မှတ်ထားတာပါဗျာ
အခုလိုမျိုးကျွန်စနစ်ကိုဖျက်သိမ်းနိုင်ခဲ့တဲ့အတွက်အေဘရာဟမ်လင်ကွန်ဆိုပြီးအလုံးကအတူယူရလောက်တဲ့ခေါင်းဆောင်တဦးလည်းဖြစ်လာတာလို့ပြောရမှာပေါ့ကိုညာရေသူနေထိုင်တဲ့ Illinois ပြည်နယ် Springfield မြို့မှာဆိုရင်လဲသမရလင်ကွန်အိမ်ကိုပြလိုက်လှုပ်ထားပြီးမြို့တော်ဝါရှင်တန်ကအမျိုးသားရင်ပြင်တစ်ဖက်ထိပ်အမေရိကန်လွှတ်တော်ပင်မအဆောက်အဦးနဲ့မျက်နှာချင်းဆိုင်မှာလင်ကွန်အမတ်တရရုပ်ထုကြီးနဲ့အဆောက်အဦးကိုဆောက်လုပ်ထားတာမှာနှစ်စဉ်လူပေါင်းမြောက်များစွာလာရောက်ကြည့်ရှုကြပါရဗျာ
ကောင်းပါပြီကိုအောင်ကြီးနောက်ထပ်သမိုင်းဝင်နေ့ရဲ့အကြောင်းကိုလည်းပြောပါအောင်လားဗျာ
ဟုတ်ကဲ့ပါဟိုတလောလေးကမှာအမေရိကန်သမ္မတဘရိတ်အိုဘားမားနဲ့ကျူးဘားနိုင်ငံသမ္မတရောက်ကက်စတိုရူဟာနှစ်နိုင်ငံမျိုးတော်တွေဖြစ်ကြတဲ့ဝါရှင်တန်နဲ့ဟာဗာနာတို့ကနေတပြိုင်တည်းထဲပြောဆိုခဲ့ကြတဲ့မိန့်ခွန်းမှာသူတို့ဟာနှစ်အတန်ကြာဖမ်းဆီးထိန်းသိမ်းထားခဲ့တဲ့အကျဉ်းသားတွေကိုလဲလှယ်ခဲ့ကြပြီးနှစ်နိုင်ငံကြားစီးပွားရေးနဲ့ခီးသွားလာမှုတွေတိုးမြှင့်ပြုလုပ်ကြဖို့လမ်းပွင့်ပေးလိုက်ပြီလို့ပြောဆိုခဲ့ကြပါတယ
်တကယ်တော့စီအီကာလာစတင်ပြီးရာစုနှစ်တစ်ဝက်ကျော်ကြာနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးဖြတ်တောက်ထားခဲ့ကြတယ်နော်
ဟုတ်ပါရဲ့ကိုညာရေ1962ခုနှစ်ဇန်နဝါရီလ3ရက်နေ့ထိအမေရိကန်ပြည်အောင်စုဟာကျူးဘားနိုင်ငံနဲ့တန်တမန်ဆက်ဆံရေးရှိနေခဲ့ပါတယ်။အဲ့ဒီအချိန်ကကျူးဘားအစိုးရအဖွဲ့ခေါင်းဆောင်ဖီဒယ်ကက်စတိုဟာအမေရိကန်ပြည်အောင်စုကိုတိုက်ရိုက်ဆော်ကားတာတွေဆွဲချက်တင်တာတွေကိုတစ်နှစ်ကြာလှုပ်ဆောင်ခဲ့တာပါ။ဟာဗာနာမှာရှိတဲ့အမေရိကန်တန်ရုံအမှုဌာနတွေဟာစနစ်တကျနဲ့အနောက်ရှက်ပေးတာတွေကိုလည်းကြုံခဲ့ကြရပါတယ်။အမေရိကန်တွေဟာကျူးဘားကွန်မြူနစ်အစိုးရအတွင်းမ တိမငင်းဖြစ်အောင်လျှို့ဝှက်ဆောင်ရွက်နေရလို့ Fidel Castro ကဆွဆဲခဲ့ပြီး1962ခုဇန်နဝါရီလ3ရက်နေ့မှာ Havana မှာရှိတဲ့ American တန်ယုံဝန်ထမ်းဦးရေ17ရောက်အထိ48နာရီအတွင်းမှာရှော့ချပေးဖို့ Fidel Castro ကတောင်းဆိုချိန်မှာတန်တမန်ဆက်ဆံရေးလည်းပြတ်တောက်သွားခဲ့တာပါဗျာ
American တန်ယုံဝန်ထမ်းဦးရေဟာအယောက်300အထိရှိနေပြီးအဲ့ဒီထဲမှာအများစုဟာ Pentagon American ဘဟုထောက်လှမ်းရေး Agency CIA နဲ့အမေရိကန်ဗဟိုစုံစမ်းစစ်ဆေးရေးအဖွဲ့ FBI တို့ကဖြစ်တယ်လို့မစ္စတာကက်စထရိုကဆွဆွဲခဲ့တာပါအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ဟာဗာနာကအမေရိကန်တန်ယုံမှာဝန်ထမ်း89ဦးထိပဲရှိတယ်လို့ပြောပြီးကျူဘာဘက်ကဒီဆွဆွဲမှုအပေါ်အမေရိကန်ဘက်ကတီးခံနိုင်မှုအတိုင်းအတာကုံသွားပြီလို့အမေရိကန်သမ္မတဒွိုက်အိုက်ဆန်ဟောင်ဝါကဆိုပါတယ်ဗျာ
နောက်ထပ်သမိုင်းဝင်နေ့ရက်တွေကတော့အမေရိကန်ပြည်ထောင်စုရဲ့နောက်ဆုံးမှပါဝင်လာခဲ့တဲ့ပြည်နယ်တွေအကြောင်းပါဗျာ1959ခုနှစ်ဇန်နဝါရီလ3ရက်နေ့မှာအလာစကာဒေသဟာအမေရိကန်ပြည်ထောင်စုရဲ့အမှတ်စဉ်49မြောက်ပြည်နယ်တစ်ခုဖြစ်လာပါတယ်။သမ္မတဒွိုက်အိုက်ဇန်ဟောဝါကအမေရိကန်ပြည်နယ်တစ်ခုအဖြစ်အသိအမှတ်ပြုကြောင်းကြေညာချက်ကိုလက်မှတ်ရေးထိုးပြီးအမေရိကန်အလံပေါ်မှာ49ခုမြောက်ကျယ်ပွင့်ထည့်သွင်းနိုင်ဖို့အမိန့်ကိုလည်းထုတ်ပြန်ခဲ့ပါတယ်။အလာစကာပြည်နယ်ကိုရုရှားအမေရိကန်ဒေသတစ်ခုအဖြစ်တည်ထားကြပြီး1869ခုနှစ်မှာအမေရိကန်ကရုရှားစီကဝယ်ယူခဲ့တာပါ။အလာစကာဟာအမေရိကန်48ပြည်နယ်ပေါင်းနေမြေရဲ့၅ဘုံတစ်ဘုံအခြေဝန်လည်းရှိပါတယ်
။ဒီပြည်နယ်ကနေရေနံသဘာဝတန်ငွေအမြောက်အများထုတ်ယူနိုင်ခဲ့ပြီးနောက်ထပ်လည်းအများပြားရှိနေသေးတဲ့အပြင်အခြားသဘာဝတွင်းတဲ့ပစ္စည်းတွေလည်းခံမှန်းလို့မရအောင်ရှိနေတာလေ။ဒါပေမဲ့လည်းပြည်ထောင်စုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ကာကွယ်စောင့်ရှောက်ရေးဥပဒေအရနောင်လာမယ့်မျိုးဆက်သစ်တွေအတွက်ဒီတွင်းတွေပစ္စည်းတွေကိုရှာဖွေခွင့်နဲ့ထုတ်ယူခွင့်ကန့်သက်ထားတာဗျ
။နောင်မျိုးဆက်တွေအတဲပါထည့်သွင်းစဉ်းစားပေးထားတယ်ဆိုတော့အမြော်အမြင်ရှိတဲ့ခေါင်းဆောင်တွေလို့ပြောရမှာပေါ့ဗျာနော်
။ဟုတ်ပါတယ်ဗျာ။ဒါပေမဲ့လည်းအလက်စကာဒေသဟာအမေရိကန်ပြည်ထောင်စုရဲ့အစိပ်ပိုင်းတစ်ခုအဖြစ်အမေရိကန်အလံပေါ်မှာ49ပြည်နယ်မြောက်ကျယ်ပွင့်တဲ့ပွင့်ထပ်တိုးလာတဲ့အနေအထားဟာတိတ်ကြကြမခံပဲပစိဖိတ်ကျွန်းဖြစ်တဲ့ဟာဝိုင်အီဟာနောင်ခွနလအကြာ1959ခုနှစ်ဇွန်လလမှာအမေရိကန်ရဲ့50မြောက်ပြည်နယ်ဖြစ်လာတာလေ
။ကဲဒီတခါတော့သူနိုင်ငံသားတွေကအရှင်လက်လက်ဖန်ဆီးပြီးအသက်ခံခဲ့ရတဲ့နိုင်ငံခေါင်းဆောင်တူအကြောင်းကိုပြောပြရစီခင်ဗျာ။1986ခုနှစ်ဇန်နဝါရီလ9ရက်နေ့မှာအမေရိကန်သမ္မတရော်နယ်ရေဂန်ကလေပြားနိုင်ငံအပေါ်အမေရိကန်ကပိတ်ဆို့တန်ခတ်မှုလုပ်မယ်လို့ကြေညာခဲ့ပါတယ်။1985ခုနှစ်မှာအီတလီနဲ့ဗီယန်နာလေဆိပ်ကိုအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာကိုသူကထောက်ပြခဲ့ပါတယ်။အဲဒီလိုတိုက်ခိုက်မှုတွေအကျဉ်းအမေရိကန်5ဦးအပါအဝင်တခြားအရက်သား10ဦးသေဆုံးခဲ့ပြီးဒီတိုက်ခိုက်မှုကျူးလွန်သူပါလက်စတိုင်းအကြမ်းဖက်ခေါင်းဆောင်အဘူနစ်ဒဲလ်ဟာလေပြားခေါင်းဆောင်မိုမာဂရာဖီစီကအထောက်ပံ့ကူညီတွေယူခဲ့တယ်လို့ယုံကြည်ရပါတယ
်။အကြမ်းဖက်တိုက်ခိုက်မှုတွေဆက်ဖြစ်နေတာဟာအမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုချိန်ချောင်းမှုဖြစ်တယ်လို့လဲသမရရီဂင်ကပြောပါတယ်ဂရာဖီကိုနိုင်ငံတကာအသံဝင်ကစန့်ကျင်သင့်တယ်လို့ပြောဆိုပြီးနောက်တည့်ရက်မှာပဲသမရရီဂင်ဟာအမေရိကန်ပြည်ထောင်စုနဲ့နိုင်ငံရခြားကအမေရိကန်ဘန်ဒီမှာရှိတဲ့လေပြားအစိုးရပိုင်တဲ့ငွေကြေးတွေကိုထိန်းချုပ်ဖို့အမိတ်တရက်ကိုလက်မှတ်ထိုးခဲ့ပါတယ်သမရရီဂင်လက်ထက်ကဆလို့အမေရိကန်သမရအဆက်ဆက်ကလေပြားကောင်းဆောင်တွေပေါ်မှာတင်းမာတဲ့သဘောထားရှိခဲ့တာပေါ့ဗျာ
အားလုံးအပတ်စဉ်ကဏ္ဍဖြစ်တဲ့တုတ္တဆောင်ရင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကိုအောင်ကရှာဖွေစီစဉ်ပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်သွားတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
ဂျန်ဂျူရီလရဲ့တတိယမြောက်တနင်္လာနေ့ကိုအမေရိကန်နိုင်ငံသားတွေကတရားဟောဆရာဒေါက်တာမာတင်လူသက်ကင်းဂျူနီယာအတွက်ဂုဏ်ပြုအောက်မေ့တဲ့အထိမ့်မှတ်နေ့ဖြစ်နေကျင်းပကြပါတယ်American Town ပိုင်း Alabama ပြည်နယ်က Baptist ဘုန်းတော်ကြီး Dr. King ဟာ American လူခွင့်ရေလှုပ်ရှားမှုရဲ့ခေါင်းဆောင်တစ်ဦးဖြစ်ပြီးအကျဉ်းမဖက်တဲ့ပုံစံနဲ့လူမှုဘဝအပြောင်းလဲတွေလုပ်ဖို့အတွက်ပညာပေးခဲ့သူဖြစ်ပါတယ်။ January 15ရက်နေ့ဟာ Dr. King ရဲ့86နှစ်မြောက်ဝင်းနေ့ဖြစ်ပါတယ်။အပြောင်းလဲဆိုရဟာသူ့လိုလိုဖြစ်လာတာမဟုတ်ဘဲဇက်တိုက်ရုန်းကန်ကြိုးစားရာကနေရလာတာလို့ယုံကြည်တဲ့ Dr. King ကလူမှုသပိတ်တွေဖြစ်လာအောင်စီရင်ခဲ့တယ်လို့ထိုင်တဲ့ပိတ်မှောက်တာငင်းချမ်းစွာချီတက်ဆန္ဒပြတာနဲ့တခြားလူလူကလက်မခံမှုကိုအကြမ်းမဖက်ပဲပြတာတဲ့လှုပ်ဆောင်မှုတွေမှာကိုယ်တိုင်ပါဝင်လှုပ်ရှားခဲ့တာပါလူတယောက်ဟာမတရားဘူးလို့သိနေတဲ့ဥပဒေတရက်ကိုချုပ်ဖောက်တဲ့အတွက်ဖမ်းဆီးအပြစ်ပေးတာကိုလက်ခံဖို့ဝန်မလေးပဲဒါဟာမတရားမှန်လူမှုအတိုင်းဝန်းကိုတိလာစေမယ်ဆိုရင်ဒီလောက်ရဟာလက်တွေမှာမှန်ကန်တဲ့ဥပဒေကိုအလေးစားဆုံးသူဖြစ်တယ်ဆိုတာကိုပြသနေပါတယ်လို့ ဒေါက်တာကင်းကပြောကြားခဲ့ပါတယ်။တက်ကြွလှုပ်ရှားသူတွေဟာတခါတလေမှလူငယ်တွေကိုလူဖြူတွေနဲ့ခွဲခြားထားတဲ့ဥပဒေတွေကိုရည်ရွယ်ချက်ရှိရှိပဲချိုးပေါက်ခဲ့ကြပေမယ့်သူတို့ဟာဒီမတရားတဲ့ဥပဒေဆိုတာကိုလူလူသိလာစေဖို့အတွက်မျှော်လင့်ချက်နဲ့လေးလေးဆားဆားပဲငြိမ်းချမ်းစွာနဲ့လှုပ်ရှားခဲ့ကြတာပါ။ဒါကြောင့်အဝတ်ထည်ချုပ်တဲ့လူငယ်အမျိုးသမီး Rosa Parks ကအလာဘားမားပြည်နယ် Montgomery ဥပဒေကိုချိုးဖောက်ပြီးဘတ်စကားပေါ်မှာသူမရထားတဲ့ထိုင်ကုန်နေရာကိုလူဖြူခီးတဲ့အတွက်ဖယ်မပေးဘဲအဲ့ဒီအတွက်ချမှတ်တဲ့ထောင်ဒဏ်ပြစ်ဒဏ်ကိုခံယူခဲ့ပါတယ်။ဒါဟာလူဖြူလူမဲခွဲထားတဲ့ပြဿနာကိုတနိုင်ငံလုံးသိလာအောင်မိမောင်းထိုးပြတယ်လို့ဖြစ်လာပြီးသူမရဲ့လုပ်ရက်အတွက်ထောက်ခံမှုတွေတိုးလာစေပါတယ်။ဒေါက်တာကင်းဟာသူ့ကိုလှုပ်ကြံသူရဲ့အသက်ကြီးစံကြောင့်1968ခုနှစ်ဧပြီလ4ရက်နေ့တည်ဆုံသွားချိန်မှာသူ့ရဲ့အသက်ဟာ39နှစ်ပဲရှိပါသေးတယ်။ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်စေပါ။အချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံနေတဲ့ဥပဒေတွေကိုဖျက်သိမ်းပစ်ခဲ့တယ်လို့ခွဲခြားဆက်ဆံမှုကလည်းအပြစ်ပေးနိုင်တဲ့တရားမဝင်လောက်ရတစ်ခုဖြစ်လာပြီးအပြစ်ပေးမှုတွေအကာအကွယ်ပေးမှုတွေလှုပ်လာခဲ့ကြတာပါ။ဒါအပြင်မာတင်လူသန်ကင်းဂျူနီယာအတွက်အထိမ့်မှတ်ပွဲတွေကိုကျင်းပကြတယ်လို့အမေရိကန်သမ္မတဖြစ်တဲ့နိုင်ငံမှာပထမဆုံးအာဖရိကຫນွေဘွားအမေရိကန်နိုင်ငံသားဘရက်အိုဘားမားကိုရွေးကောက်တင်မြှောက်ခဲ့ကြတာမို့အခုဆိုသမ္မတသက်တမ်း9နှစ်ထဲကိုဝင်လာပြီဖြစ်ပါတယ်။ကျွန်မတက်သက်တမ်းမှာလူမဲတယောက်ကိုနိုင်ငံခေါင်းဆောင်ဖြစ်နေမြင်လာရမယ်လို့ဘယ်ရုံးကမှမတွေးမိခဲ့ပါဘူးလို့မာတင်လူသက်ကင်းဂျူနီယာရဲ့အမအကြီးဆုံးဒေါက်တာခရစ်စတင်ကင်းဖောရစ်ကပြောပါတယ်။ဒါအပြင်မစ္စတာအိုဘားမားသမ္မတဖြစ်တဲ့ဦးဆောင်နေတာကိုကြည့်ရင်ဒီနိုင်ငံဟာမျှော်လင့်ချက်အပြည့်ရှိတဲ့နိုင်ငံတစ်နိုင်ငံဖြစ်လာစေတယ်လို့လည်းပြောပါတယ်။လူ့ဘဝတသက်တမ်းမှာအသက်ရှိရှိနေနိုင်ဖို့ထက်အရည်အသွေးပြည့်ပြည့်နဲ့နေနိုင်ဖို့ကအရေးအကြီးဆုံးလို့ပြောခဲ့သူဒေါက်တာကင်းဟာသူ့ဘဝကိုသူ့စကားနဲ့အညီနေထိုင်သွားခဲ့တာဖြစ်ပါတယ
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
တို့ရရှိမြက်ကအခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်တဲ့အကြောင်းတို့တရှင်တွေကိုထပ်မံပြီးတော့အသိပေးလိုပါတယ် VOA American တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1003ညာလိုင်းဒိုမီတာ19 kHz 15115လိုင်းဒိုမီတာ24 kHz 12123ညာတို့ကနေပြန်လဲပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီဝေမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကတည်းကညပေးပါလိမ့်ဦးမယ်ခင်ဗျာ
ဂျမ်ဖက်သမားတွေကိုတံပြန်တိုက်ခဲ့ဖို့အစီအစဉ်တတိယကို EU ယောပါသမဂ္ဂခေါင်းဆောင်နေရာမွတ်စလင်တိုင်းပြည်တွေနဲ့ပူရဲလုတ်တန်သွားဖို့ရှိနေပါတယ်ပြင်သစ်နဲ့ဘယ်လ်ဂျီယံနိုင်ငံကဂျမ်ဖက်တိုက်ခိုက်မှုအပြီးထောက်လိုင်းအချက်လက်တွေကိုပို့ပြီးဖလှယ်သွားမှာလည်းဖြစ်ပါတယ် EU နိုင်ငံသားရေးဝန်ကြီးတွေကဘယ်လ်ဂျီယံနိုင်ငံမှာတနင်္လာနေ့ရုံးကအားရအဖွဲ့ချုပ်အတွင်းမှုနဘီလ်အလာရာဗီနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်အမေရိကန်သမ္မတဘရက်ဥပမာဟာဒေသစံတော်ချိန်အင်္ဂါနေ့ညဘက်မြန်မာစံတော်ချိန်ဗုဒ္ဓဟူးနေ့မနက်ပိုင်းမှာအမေရိကန်လွှတ်တော်နှစ်ရပ်ပေါင်းရှင်မှနိုင်ငံတော်အခြေပြမိန့်ခွန်းပြောဆိုဖို့ရှိနေပါတယ်ဒီမိန့်ခွန်းပြောကြရမှာသမ္မတဥပမာဟာမိဘတွေအလုပ်သမားတွေနဲ့ကျောင်းသားတွေအတွက်နှစ်ကုန်အခွန်ငွေတွေပြန်ပေးရမှာပို့ပေးဖို့အစီအစဉ်လဲပါဝင်ပါတယ်ဝင်ငွေကောင်းသူတွေချမ်းသာတဲ့ဗန်နစီကနေအခကျင်းငွေတွေကောက်ခံပြီးအခုလိုပြန်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ဟာသားသမီးတွေနဲ့အိုမင်းနဲ့မိဘတွေကိုငွေကြေးထောက်ပံ့ပေးရတဲ့မိသားစုအတွင်းဥဆောင်လှုပ်လှုပ်နေသူဇနီးမောင်နဲ့နှစ်ဦးကိုကူညီဖို့ဖြစ်တယ်လို့အင်ဂျူရိုကပြောဆိုပါတယ်ခင်ဗျာကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA ကဇန်နဝါရီလ14ရက်နေ့မှာဖမ်းဆီးထားတဲ့ရဲဝန်တန်း3ဦးကိုဇန်နဝါရီလ19ရက်နေ့ညကပြန်လွှတ်ပေးလိုက်ပါပြီ။ကချင်ငင်းငင်းအကျိုးဆောင်တွေကတဆင့်မြမအစိုးရနဲ့စစ်တပ်တာဝန်ရှိသူတွေလက်ထက်လွှတ်ပြောင်းပေးလိုက်တာပါ။လုံခြံခံခဲ့ရတဲ့လူမဲလူခွေရေးလှရှားမှုကောင်းဆောင်မာတင်လူသာကင်းဂျူနီယာရဲ့မွေးနေ့ကိုသမရဘရိတ်ဥပမာနဲ့နိုင်ငံတော်ဝန်မှကျင်းပနေကြပါရယ်။သမရနဲ့သမရဂရောမီရှဲဥပမာတို့ဟာဒေါက်တာကင်းရဲ့မွေးနေ့အတွက်ဝါရှင်တန်လူငယ်အသင်းမှာဒီအသင်းရဲ့လုပ်ငန်းတွေမှာစေတနာဝန်ထမ်းလှုပ်ကင်ပေးခဲ့ကြပါရယ်ခင်ဗျာ။
ဒါတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကြီးညာသွားတာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျီမီခုတ်ဖြစ်ပါတယ်ကျွန်တော်ဆံမိုးဝေပါညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရွှေလန်းချမ်းမြေကြပါစေ VOA ကိုနားဆင်တဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးကျေးဇူးတင်ရှိကြောင်းပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.